Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်ဖေဖော်ဝါရီ3ရက်ဗုဒ္ဓဟူးနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကို line to meter 24 25 32 နဲ့ 50 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကျွန်တော်ကြော်သိမ်းကြည့်ကြမှာပါမြောက်ကိုရီးယားကဒုံးရင်ဒဇင်ပြစ်လွတ်မဲ့အစီအစဉ်ကိုပယ်ဖျက်ဖို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကတောင်းဆိုထားပါတယ်အမေရိကန်နိုင်ငံတွင်းမှာပဲရှိနေသူတူဟာလိန်ဆက်ဆန္ဒကနေတဆင့်ဇီကာဗိုင်းရပ်စ်ကိုကူးစက်ထားပုံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အမေရိကသမ္မတယူကော့ပွဲတွေပါတီကိုစားပြုသမ္မတလောင်းအကြိုရွေးချယ်ပွဲနောက်တစ်ခုကိုလာမယ့်9ရက်နေ့နယူးဟမ်ရှယ်မှာကျင်းပပါမယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အမျိုးသားလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌရွေးချယ်တည်ပြုတဲ့ပေါ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ရဲ့ပြောကြားချက်မှာတော့
ဒီလွှတ်တော်ဥက္ကဋ္ဌရဒုဥက္ကဋ္ဌရရွေးတဲ့နေရာမှာဟိုဒီတော်စုအတွင်အမျိုးသားရင်ကြားစည်ရေးအတွင်ကိုဆောင်ကြည့်နေတယ်။အဲ့ဒါအခုသူတို့ဒီလွတ်တော်အားရွေးလိုက်တဲ့ပုဂ္ဂိုလ်
ရဲ့အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဒီကနေ့ဒုတိယကြိမ်ကျင်းပတဲ့အမျိုးသားလွတ်တော်စည်းဝေးအကြောင်းနဲ့ကချင်ပြည်နယ်ဘက်ကမူရစ်ဆေဝါတိုက်ဖြတ်ရေးအကြောင်းတွေပြင်ထိုင်းနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုကြော်ကြော်သိန်းနဲ့မသိန်းကြီးထိုက်တို့ကပြောပြပေးပါအောင်ရှင်
။မြောက်ကိုရီးယားအနေနဲ့အာဂါဒရဲ့တာဝန်ပြည့်ဒုံးရုံတစဉ်ပြစ်လွတ်ဖို့စီစဉ်ထားတာကိုပယ်ဖျက်ဖို့အမေရိကန်ပြည်ထောင်စုနဲ့အတူဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒီကနေ့တောင်းဆိုလိုက်ပါတယ်။ဒီဒုံးရုံပြစ်လွတ်မဲ့အစီအစဉ်ဟာတာဝန်ပြည့်ဒုံးကြီးတွေနဲ့နျူကလ িয়ার လက်နက်တွေဆန့်သက်တာမလုပ်ဖို့မြောက်ကိုရီးယားအပေါ်ပိတ်ပင်ကန့်သတ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုချိုးဖောက်ရာကျမယ်ဆိုပြီးပြောနေကြတာပါ။ကဘာမြေစူးစမ်းလေ့လာရေးဂျိုရူးလို့ဆိုတာကိုဖေဖော်ဝါရီလ10ရက်နဲ့25ရက်အတွင်းပြစ်လွတ်မယ်လို့စီစဉ်ထားတယ်ဆိုတာကုလသမဂ္ဂအေဂျင်စီတွေကိုမြောက်ကိုရီးယားကအင်္ဂါနေ့နောက်ပိုင်းမှာအကြောင်းကြားအသိပေးခဲ့တာပါ။သူတို့အနေနဲ့ဒုံးယုံနေပြစ်လွတ်ပြီးတော့အာဂါဒဆိုင်ရာအစီအစဉ်ကိုလုတ်ခွင့်ရှိတယ်လို့မြောက်ကိုရီးယားကအခိုင်အမာပြောနေပါတယ်။ဒါပေမဲ့လည်းဒီအစီအစဉ်ဟာနိုင်ငံတကာကကန့်သတ်ထားတာတွေကိုရှောင်ဖို့ရည်ရွယ်တဲ့ဖုံးကွယ်ထားတဲ့အစီအစဉ်ဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်ရဲ့တခြားမဟာမိတ်နိုင်ငံတွေကပြစ်တင်ဝေဖန်ထားတာပါ။မြောက်ကိုရီးယားက၄ချိန်မြောက်နျူကလ িয়ার ဆန့်သက်ချက်ကိုဇန်နဝါရီလ6ရက်နေ့ကလုတ်ထားပါတယ်။2012ခုနှစ်ဒီဇင်ဘာလက3ချိန်မြောက်နျူကလ িয়ার ဆန့်သက်မှုလုပ်ပြီးတိတ်မကြခင်မှာပဲတာဝေးပြစ်ဒုံးယုံနေစဉ်ကိုမြောက်ကိုရီးယားကပြစ်လွတ်ဆန့်သက်ခဲ့ပါတယ်။အခုဒုံးရင်ပြစ်လွတ်မဲ့အစီအစဉ်ကိုဆက်လုပ်မယ်ဆိုရင်စိုးရွားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့တောင်ကိုရီးယားကမြောက်ကိုရီးယားကိုသတိပေးထားပါတယ
်။အမေရိကန်ပြည်တော်စုအနောက်တောင်ပိုင်းတက်ဆက်စ်ပြည်နယ်တွင်းကခရိုင်တစ်ခုမှာလိန်ဆက်ဆံမှုကနေကူးစက်တယ်လို့ယူဆရတဲ့ပထမဆုံးဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုတစ်ခုတွေ့ရှိရတဲ့အကြောင်းမနေ့အင်္ဂါနေ့ကသတင်းထုတ်ပြန်ပါတယ်။ဇီကာဗိုင်းရပ်စ်ဖြစ်ပွားတဲ့နိုင်ငံတစ်ခုကနေပြန်လာတဲ့ဖြားနာနေသူတဦးနဲ့လိန်ဆက်ဆံခဲ့ပြီးတဲ့နောက်ဇီကာဗိုင်းရပ်စ်ကူးစက်ခံရတာဖြစ်တယ်လို့ Dallas ခရိုင်တာဝန်ရှိသူတို့ကပြောပါတယ်ကူးစက်ခံထားရသူပုဂ္ဂိုလ်ဟာလက်တလောဗင်နီဇွဲလားနိုင်ငံကိုခီးသွားခဲ့သူဖြစ်တယ်လို့လည်း Dallas ခရိုင်ကနောက်ပိုင်းမှာ Twitter ကနေရေးသားဖော်ပြပါတယ် Texas ပြည်နယ်မှာဇီကာဗိုင်းရပ်စ်ကူးစက်မှုကနေဦးသတင်းပေးပို့ချက်ရရှိထားတယ်လို့ American ကူးစက်ရောဂါထိန်းချုပ်ရေးဌာန CDC ကအတည်ပြုပါတယ် American ပြည်ထောင်စုပြည်ပကိုခီးမသွားဘဲလိန်ဆက်ဆံဘက်စီကနေတဆင့်ဇီကာဗိုင်းရပ်စ်ကူးစက်ခံထားရတဲ့ဆိုတဲ့အကြောင်းကြားချက်နဲ့ပတ်သက်ပြီး American CDC အကြီးအကဲကလည်းမနေ့အင်္ဂါနေ့က Twitter စာမျက်နှာမှာအတည်ပြုရေးသားပါတယ်။ခီးထွက်တာမဟုတ်ဘဲ American နိုင်ငံတွင်းမှာပဲရှိသူတူကို Zika virus ကူးစက်ခံရမှုပထမဆုံးဖြစ်ရပ်ကိုဓာတ်ခွဲခံစမ်းသပ်မှုတွေနဲ့အတည်ပြုထားတဲ့အကြောင်းလဲ VOA ကိုပေးပို့တဲ့ email မှာ CDC အကြီးအကဲကပြောဆိုထားပါတယ
်။ Syria နိုင်ငံကဂျမ်ဖက်အဖွဲ့အစည်းတွေကိုနှိမ်နင်းနိုင်တဲ့အချိန်အထိရုရှားလေကြောင်းတိုက်ခိုက်မှုတွေကိုဆက်လုပ်သွားမယ်လို့ရုရှားနိုင်ငံသားဝန်ကြီးဆာဂီလက်ဗရော့ဖ်ကဒီကနေ့ပြောလိုက်ပါတယ်။ဂျနီဗာမြို့မှာလုပ်နေတဲ့အခြေအနေသိပ်မကောင်းလာတဲ့ဆီးရီးယားညင်ကြိုင်းရေးဆွေးနွေးပွဲတွေကိုဆက်လုပ်သွားနိုင်ဖို့ကုလသမဂ္ဂကကြိုးစားနေရချိန်မှာပဲမစ္စတာလက်ဗရော့ဖ်ကအဲ့လိုပြောတာပါ။မနေ့ကတော့ဆီးရီးယားအစိုးရနဲ့အတိုက်ခံကိုယ်စားလှယ်အဖွဲ့ဘယ်ဘက်ကမှကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒိုမစ်စတရာနဲ့တရားဝင်တွေ့ဆုံဆွေးနွေးတာမရှိခဲ့ပါဘူး။လေကြောင်းတိုက်ခိုက်မှုရဲ့ပြင်ပတစ်ခုအဖြစ်အယ်ကိုင်ဒါအဖွဲ့နဲ့ဆက်ဆက်တဲ့ဂျဘာအယ်နူဇရာအဖွဲ့ကိုမစ္စတာလက်ဗရော့ဖ်ကတီးခြားဖော်ပြပြောဆိုသွားပြီးတိုက်ခိုက်မှုဘာကြောင့်ရပ်တည်နေဆိုတာသူမမြင်ဘူးလို့ဆိုပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာစစ်သွေးကြွတွေကိုပြင်မှတ်ထားတာမျိုးပဲအတိုက်အခံလက်နက်ကင်တွေကိုပြင်မှတ်ထားနေတယ်လို့အနောက်နိုင်ငံတွေကဝေဖန်ပြောဆိုထားတာပါ။ရုရှားကတော့အဲ့ဒါကိုထပ်ခါတလဲလဲညှင်းထားပါတယ်။လေကြောင်းတိုက်ခိုက်မှုတွေကိုရပ်ဖို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအင်္ဂါနေ့မှာတောင်းဆိုပြီးအပြစ်ခတ်ရစဲရေးကိုမကြခင်မှာပဲအကောင့်ထဲပေါ်တင်တယ်လို့ပြောပါတယ်။
American သမ္မတရွေးကောက်ပွဲအတွက်ပါတီကိုစားပြုသမ္မတလောင်းကိုရွေးချယ်တဲ့ပါတီရင်းအကျိုးရွေးချယ်ပွဲနောက်တစ်ခုကိုဖေဖော်ဝါရီလ9ရက်အင်္ဂါနေ့ကျရင် New Hampshire ပြည်နယ်မှာကျင်းပပါမယ်။အဲ့ဒီအကျိုးရွေးချယ်ပွဲမတိုင်ခင်မှာပါတီချင်းတစ်ခုကကိုယ်စားလှယ်လောင်းနေစကားဆစ်ထိုးပွဲအသီးသီးလှုပ်ကြအောင်ပါ။ ဒီမိုကရက်တစ်ပါတီဘက်ကနိုင်ငံဆိုင်ဝင်ကြီးဟောင်ဟီလာရီကလင်တန်နဲ့အထက်လွှတ်တော်အမဘာနီဆန်ဒါစ်တို့ဟာဒီကနေ့ညလုံးမဲ့တောင်ဟောလ်မေးမြန်းဆွေးနွေးပွဲမှာပါဝင်ကြပါမယ်။အဲ့ဒီနောက်ကြာသပတေးနေ့ကျရင်လည်းစကားစစ်ထိုးပွဲတစ်ခုလှုပ်ကြအောင်မှာပါ။ Republican ကိုယ်စားလှယ်လောင်းနေရဲ့စကားစစ်ထိုးပွဲကိုတော့စနေနေ့မှာလှုပ်ပါမယ်။ပြီးခဲ့တဲ့တနင်္လာနေ့ကလှုပ်တဲ့ Iowa ပြည်နယ်အကျိုးရွေးချယ်ပွဲမှာတော့ဒီမိုကရက်ဘက်မှာ Hillary Clinton ကဘာနီဆန်ဒါစ်ကိုမဲအနည်းငယ်အသားနဲ့အနိုင်ရပြီး Republican ဘက်မှာတော့အထက်လွှတ်တော်အမတ်တက်ခရုစ်ကအနိုင်ရပါတယ်။အကျိုးရွေးချယ်ပွဲမတိုင်ခင်မှာထိတ်ကပြေးနေတဲ့ဘီလီယံနာတတိယကြီး Donald Trump ကဒုတိယနေရာရပြီး Florida ပြည်နယ်အထက်လွှတ်တော်အမတ် Marco Rubio ကမဲအနည်းငယ်အကွာနဲ့တတိယနေရာရပါတယ်။ New Hampshire ပြည်နယ်အကျိုးရွေးချယ်ပွဲမတိုင်ခင်လူမှုသဘောထားစစ်တမ်းတွေမှာတော့ Donald Trump ကကျန်တဲ့ပြိုင်ဘက်တွေထက်တိတိသားသားထောက်ခံမှုပိုရထားတာတွေ့ရပေမဲ့အဲ့ဒီစစ်တမ်းတွေကတနင်္လာနေ့ကလှုပ်တဲ့ Iowa ပြည်နယ်အကျိုးရွေးချယ်ပွဲမတိုင်ခင်ကောက်ယူထားတဲ့စစ်တမ်းတွေပါ Iowa ပြည်နယ်မှာရွေးချယ်ပွဲမလှုပ်ခင်ကောက်ယူခဲ့တဲ့လူမှုစစ်တမ်းတွေမှာလည်း Trump ကလအတော်ကြာကြာထိတ်ကဥဆောင်နေခဲ့ပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရေကနေဘူရူးညဘက်တရုံတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အတ္တလန္တိသမုဒ္ဒရာဟိုဘက်ဒီဘက်နိုင်ငံတွေရဲ့အကြောင်းအချက်အလက်လွှဲပြောင်းတာတွေပေါ်စီမင်းစည်းကမ်းသတ်မှတ်တဲ့သဘောတူညီချက်တစ်ခုကိုအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ EU တို့ကြာကြားလိုက်ပါတယ်။ဥရောပတရားရေးဆိုင်ရာကော်မရှင်နာမင်းကြီးဗီရာဂျူရူဗာရဲ့အင်္ဂါနေ့တင်ညာချက်မှာအခုသဘောတူညီချက်ဟာ3လလောက်တွင်စပြီးအသက်ဝင်မယ်လို့ခန့်မှန်းထားကြောင်းပြောသွားပါတယ်။အခုသဘောတူညီချက်ဟာအမေရိကန်ပြည်ထောင်စုကလိုက်နာလှုံ့ဆော်ပါမယ်ဆိုပြီးဥရောပသမဂ္ဂကိုဂရီကူပြုတဲ့ပထမဆုံးသဘောတူညီချက်ဖြစ်တယ်လို့ဗီရာဂျိုရူဘာကပြောပါတယ်။ပိုးကိုရေးဆိုင်ရာအချက်လက်တွေကိုတာဝန်ရှိသူတွေကရယူလာမှာကန့်သက်ချက်တွေအကာအကွယ်တွေကြီးကြပ်မှုတွေနဲ့အညီလှုံ့ဆော်သွားရမှာပါ။အခုသဘောတူညီချက်ဟာအတ္တလန္တိသမုဒ္ဒရာရဲ့ဝန်နိုင်ငံတွေအကြားကုသရောင်းဝယ်ရေးအတွက်အဓိကကြပြီးအမေရိကန် EU ဆက်ဆံရေးနီးကပ်တာကိုပြတာလည်းဖြစ်တယ်လို့အမေရိကန်ကုသရောင်းဝယ်ရေးဝန်ကြီးဖန်နီပရစ်စကာကပြောပါတယ်။သဘောတူညီချက်ကိုနှစ်စဉ်ပြန်လည်သုံးသပ်ရမှာဖြစ်ပြီးပိုးကိုရေးရှိုးဝယ်ချက်နဲ့လွတ်လပ်ခွင့်တွေပေါ်ချိန်ချောက်မှုတစ်ခုခုရှိတယ်ဆိုရင်တိုင်တွယ်ဖြစ်ရှင်းနိုင်မှာဖြစ်ပါတယ်။privacy ရှိလို့ခေါ်တဲ့သဘောတူညီချက်ကိုဝေဖန်သူတွေကတော့ဥရောပနိုင်ငံသားတွေရဲ့အချက်လက်တွေကိုအကောက်အွယ်ပေးဖို့မလုံလောက်ဘူးလို့ဆိုပြီးဒီကိစ္စကိုတရားရုံးတွေမှာတရားဆွဲဆိုနိုင်ခြင်းရှိတယ်လို့သတိပေးထားပါတယ်
။ကမ္ဘာရေနံစင်းတို့နေနောက်တည့်ဆက်ပြီးကြာနေတာကြောင့်ဒီကနေ့အာရှအစုရှယ်ယာဈေးကွက်တွေမှာလည်းဈေးထက်ကြပါတယ်။ဂျပန်နိုင်ငံရဲ့ Nikkei အစုရှယ်ယာအညွန့်ကိန်းဟာ 3.400 ခန့်တို့ထိကျသွားပြီးဟောင်ကောင်ဟန်ဆန်နဲ့ Australia S&P ASX အစုရှယ်ယာအညွန့်ကိန်းတွေလည်း200ခန့်နှုန်းကျော်စီကျပါတယ်။ဆိုလ်ရှန်ဟဲထိုင်ပင်နဲ့အော့ကလန်အစုရှယ်ယာဈေးကွက်တင်မှာလဲဈေးကြပါတယ်။ကမ္ဘာလုံးစီးပွားရေးနောက်တစ်ကြိမ်ကျဆင်းမဲ့အခြေအနေနဲ့နှီးနေပြီဆိုပြီးစိုးရိမ်ကြတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေကအစုရှယ်ယာတွေကိုရောင်းထုတ်နေကြတာပါ။အဓိကကတော့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့မှာစီးပွားရေးနှိမ့်ကွင်းနေပြီးရေနံစင်းတို့ကဆက်ပြီးကျဆင်းနေတာကြောင့်ဖြစ်ပါတယ်။နယူးယောက်မာဆင်တိုင်းအရောင်းအွယ်ဈေးကွက်မှာရေနံစင်းတို့ဟာဒီကနေ့တစ်စီးကိုဒေါ်လာ30အောက်ထိထက်ကျသွားပါတယ်။
ပါကစ္စတန်နိုင်ငံမှာပြီးခဲ့တဲ့လကတက္ကသိုလ်တစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ကိုအဓိကစီစဉ်ပေးသူလို့တန်မြတ်ရှိသူတူကိုပါကစ္စတန်အာဏာပိုင်တွေကဖမ်းလိုက်ပါတယ်။အဲဒီတိုက်ခိုက်မှုမှာလူ21ယောက်ထက်မနည်းသေဆုံးပြီးအများစုကအကြောင်းသားတွေဖြစ်ပါတယ်။နိုင်ငံအနောက်မြောက်ပိုင်း64မြို့နယ်တိတ်မွေးတဲ့ဒေသမှာအခုတန်မြတ်ရှိသူကိုထောင်လွှဲရေးတွေကဖမ်းလိုက်တယ်လို့ပါကစ္စတန်ထောင်လွှဲရေးသတင်းရင်းမြစ်တွေက VOA ကိုအတည်ပြုပြောဆိုပါတယ်။အဲဒီမျိုးကဘာချာခန်တက္ကသိုလ်ကိုဇန်နဝါရီလ20ရက်နေ့မှာလည်းနဲ့ပြေဆုံးခံထားတဲ့စစ်သွေးကြွ4ယောက်ကအတင်းဝင်ဆင်ပြီးတိုက်ခိုက်တာပါ။တက္ကသိုလ်ဝင်တွင်လူညိုရေးတပ်ဖွဲ့တွေနဲ့တနက်သမားတွေအကြား၄နာရီကြာပြန်လည်ပြစ်ခတ်ပြီးတဲ့နောက်တိုက်ခိုက်သူ၄ဦးစလုံးသေဆုံးသွားပါတယ်။အခုအဖမ်းခံရတဲ့တန်မြတ်ရှိသူဟာဝါဟီဒ်အာလီခေါ်အာရှက်ဆိုသူဖြစ်တယ်လို့အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ Dawn နေ့စဉ်သတင်းစာကဖော်ပြပါတယ်။သူဟာအာဖဂန်နစ္စတန်နိုင်ငံကိုထွက်ပြေးဖို့ကြိုးစားနေတဲ့အချိန်ခြားစားသားမျိုးနာကနောက်ရှိရာမျိုးမှာပြီးခဲ့တဲ့သတင်းဘက်ကဖမ်းလိုက်တာလို့သတင်းမှာဖော်ပြထားပါတယ်။ထွက်ပြေးနေတဲ့ပါကစ္စတန်စစ်သွေးကြွတပ်မှုတဦးဖြစ်သူခါလီဖာအူမာမန်ဆူးကတိုက်ခိုက်မှုကိုစီစဉ်ပြီးအမိန့်ပေးခဲ့တာလို့စစ်ဆေးသူတွေကိုအဖမ်းခံရသူကပြောပါတယ်။မန်ဆူးဟာအာဖဂန်နေဇက်အာချင်းခရိုင်ကသူ့ရဲ့အခြေစိုက်စခန်းလို့တန်မြတ်ရှိတဲ့နေရာကနေစီစဉ်အမိန့်ပေးခဲ့တာလို့သတင်းရင်းမြစ်တွေကပြောပါတယ်
။ဝ ဝါရှင်တန်ပို့သတင်းထောက်ဂျေဆင်ရဇိုင်းန်ကိုအီရန်ဆိုရကဖမ်းဆီးထောင်ချခဲ့မှုကြောင့်သတင်းစာကြီးရဲ့အီရန်ဆိုင်ရာသတင်းရယူမှုတွေအပေါ်သက်ရောက်မှုရှိစေမယ်လို့ဝါရှင်တန်ပို့သတင်းစာကြီးရဲ့အက်ဒီတာမာတီဘာရွန်က VOA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်။သတင်းထောက်ဂျေဆင်ရဇိုင်းန်ကိုထောက်လှမ်းရေးလှုပ်ဆောင်မှုဆွဲချက်နဲ့945ရက်အကျဉ်းချခဲ့တာဖြစ်ပါတယ်။ထောက်လှမ်းရေးလုပ်ပါတယ်ဆိုတဲ့ဆွတ်ဆွဲချက်ကိုတော့ဝါရှင်တန်ပို့သတင်းစာကရောအမေရိကန်အစိုးရဘက်ကရောအပြင်းအထန်ညှင်းဆန်ထားတာဖြစ်ပါတယ်။အမေရိကန်ပါဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံသားရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုစတင်ကျင့်သုံးတဲ့နေ့မှာပဲအမေရိကန်အီရန်အကျဉ်းသားလဲလှယ်ရေးအစီအစဉ်အရသတင်းထောက်ဂျေဆိုင်ရဇိုင်းန်လွတ်မြောက်လာတာဖြစ်ပါတယ်။အီရန်တော်လှန်ရေးအစောင့်တက်ထိန်းချုပ်တဲ့အီရန်အကျဉ်းထောင်တစ်ခုမှာရဇိုင်းရန်ထိမ့်သိမ်းခံခဲ့ရတာဖြစ်ပြီးအီရန်သမ္မတနိုင်ငံခြားရေးဝန်ကြီးတူဦးကအကျဉ်းချသတင်းထောက်ကိုလွှတ်ပေးခြင်းရင်လွှတ်ပေးနိုင်တဲ့အခြေအနေမျိုးရှိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိဘူးလို့လဲဝါရှင်တန်ပို့စ်အက်ဒီတာဘာရွန်ကပြောပါတယ်။ဝါရှင်တန်ပို့စ်သတင်းစာကြီးအနေနဲ့အီရန်နိုင်ငံတွင်ထဲထဲဝင်ဝင်သတင်းရယူဖို့ဆန္ဒရှိပေမဲ့အီရန်အစိုးရဘက်ကမဆွတ်ဖက်ပါဘူးဆိုတဲ့ကတိကဝတ်မျိုးမရှိဘဲနဲ့တော့နောက်ထပ်သတင်းထောက်တစ်ယောက်ကိုထားရှိမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဖမ်းဆီးခံခဲ့ရသူရဇိုင်းရဟာရုပ်ပိုင်းဆိုင်ရာအခြေအနေကောင်းမွန်ပေမဲ့ဆက်ရှက်လာကြာထောင်ထဲမှာနေထိုင်ခဲ့ရတဲ့အတွက်စိတ်ပိုင်းဆိုင်ရာထိခိုက်မှုတော့ရှိနေတယ်လို့လည်းဘာရွန်ကပြောပါတယ်
။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်မှာနှစ်ပေါင်းများစွာမူးခေါင်ရေရှားနေတာကြောင့်အရေးသုံးဆမှုကိုကန့်သတ်ဖို့ပြီးခဲ့တဲ့နှစ်ဇွန်လမှာပြည်နယ်ဥထုရေးမှူးကထုတ်ထားတဲ့အမိန့်ကိုထပ်ပြီးတည်တံ့တို့ရေးပြည်နယ်တာဝန်ရှိသူတွေအင်္ဂါနေ့ကအမဲခွဲဆုံးဖြတ်လိုက်ကြပါတယ်။ရေသုံးဆွဲမှုခြွေတရားမဲ့အမိန့်ဟာအခုဆိုရင်အနည်းဆုံးအောက်တိုဘာလတိဆက်ရှိနေမှာဖြစ်ပြီးရေသုံးဆွဲတော့ကို25ရာခိုင်နှုန်းလောက်ထိလျှော့ချဖို့ကယ်လီဖိုးနီးယားပြည်နယ်ဒေသခံတွေကိုနှိုးဆော်ထားပါတယ်။ပြည်နယ်ရင်းကပူပြင်း၆သွေးတဲ့ဒေသတွေအတွက်ကန့်သတ်ချက်တွေကိုတော့ပြည်နယ်ရေအရင်းမြစ်စီမံခန့်ခွဲရေးဘုတ်အဖွဲ့ကအနည်းငယ်လျှော့ပေါ်ပေးထားပါတယ်။ Sierra Nevada တောင်တန်းဒေသမှာဒီနှစ်နှင်းပူကြတာကြောင့်2015ခုနှစ်နဲ့နှိုင်းယှဉ်တော့ဒီနှစ်အတွက်ကယ်လီဖိုးနီးယားပြည်နယ်ရဲ့ရေရရှိမှုအများကြီးပိုကောင်းလာပါတယ်။အခုကြားထားတဲ့နှင်းတုဟာဒီလိုအချိန်မျိုးမှာပုံမှန်ကြလေရှိတဲ့နှင်းတုတဲ့30ရာခိုင်နှုန်းပိုများတယ်လို့အင်္ဂါနေ့ကတိုင်းတာပြီးတဲ့နောက်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုကိုကြွကြော်သိမ်းနဲ့အမသိရင်ထိုက်လို့ကြေညာပေးကြတာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်ရင်းဦးဆုံးတော့အမျိုးသားလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌရွေးချယ်တည်ပြုတဲ့ပေါ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အဆန်းစုကြည်ရဲ့သဘောထားကိုနားဆင်ရပါမယ်လွှတ်တော်ကြီးကဲတွေကိုအစိုးပြုရွေးချယ်ရမှာအမျိုးသားရင်ကြားစစ်ရဲ့အသွင်ဆောင်စေဖို့စဉ်းစားဆုံးဖြတ်ခဲ့တာဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အဆန်းစုကြည်ကပြောလိုက်ပါတယ်ဒီလိုအစိုးပြုချက်တွေပေါ်မှာလွှတ်တော်တွင်တခြားပါတီအစုအဖွဲ့ဘက်ကပူးပေါင်းပါဝင်ဆောင်ရွက်တဲ့အပေါ်မှာဝမ်းမြောက်ကျေးဇူးတင်ကြောင်းလဲဒေါအောင်ဆန်းစုကြည်ကပြောဆိုပါရယ် VOA မြန်မာပိုင်းအက်ဒီတာကိုတန်းညူဦးကဆက်ပြီးပြောပြပေးပါမယ်ရှင
်လွတ်တော်နှစ်ရက်ရဲ့အကြီးအကဲနေရာတွေအတွက်ရွေးချယ်တဲ့နေရာမှာ NLD အနေနဲ့ဘယ်လိုမျိုးစဉ်းစားဆုံးဖြတ်ခဲ့တယ်လဲဆိုတာကိုအမျိုးသားလွှတ်တော်အစည်းအဝေးတွေပြီးနေပြည်တော်မှာသတင်းတောက်တွေနဲ့တွေ့ဆုံဆင်မှာဒေါအောင်ဆန်းစုကြည်ကပြောဆိုသွားတာပါအခုလွတ်တော်ကအမျိုးသားရင်ကြားစစ်ရေးအသွင်ဆောင်တဲ့လွတ်တော်ဖြစ်လာဖို့မျှော်လင့်ထားတဲ့အတွက်လူနည်းစုတိုင်းသားတွေကိုဦးစားပေးရွေးချယ်ခဲ့တာဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောဆိုသွားပါတယ
်။ဒီလွတ်တော်ဥက္ကဋ္ဌတို့ဥက္ကဋ္ဌရွေးတဲ့နေရာမှာဟိုပြည်ထောင်စုအတွင်းအမျိုးသားရင်ကြားစစ်ရေးအတွင်းကိုဆောင်ကျဉ်းခြင်း ਨੇ ။အဲ့ဒါအခုသူတို့ဒီလွတ်တော်ကရွေးလိုက်တဲ့ပုဂ္ဂိုလ်တွေကဒီအတွင်းဆောင်တယ်လို့အင်ဂျီဆိုလိုပဲမြင်နေ
။ပြည်သူလွတ်တော်ရဲ့ဥက္ကဋ္ဌဖြစ်တဲ့ NLD ရဲ့ဝါရင်အဖွဲ့ဝင်တူဖြစ်တဲ့ဦးဝင်းမြင့်ကိုရွေးချယ်ခဲ့တယ်လို့ဒုဥက္ကဋ္ဌဖြစ်တဲ့ကြန့်ခိုင်ပါတီကဦးတီခွန်မြတ်ကိုရွေးချယ်ခဲ့တဲ့နေရာမှာပြည်သူ့တော်အတွင်ဒုတိယအင်အားအကြီးဆုံးပါတီကလည်းဖြစ်တယ်လို့တိုင်းသားတူလည်းဖြစ်နောက်ဥပဒေပညာရှင်တူလည်းဖြစ်တာကြောင့်ရွေးချယ်ခဲ့ရတာလို့ပြောပါရယ်အမျိုးသားလွတ်တော်ဘက်မှာတော့ဥက္ကဋ္ဌဖြစ်တဲ့ NLD ပါတီတွင်းကတိုင်းသားဖြစ်တဲ့မန်းဝင်းခိုင်တန်းကိုရွေးချယ်ခဲ့တယ်လို့ပဲရခိုင်မျိုးသားပါတီကဥဝေးတောင်ကိုဒုတိယဥက္ကဋ္ဌဖြစ်ရွေးချယ်ခဲ့တဲ့စဉ်းစားချက်ကိုလည်းဒေါန်ဆန်းစုကြည်ကရှင်းပြသွားပါရယ
်ဥဝေးတောင်ဆိုတာရခိုင်ပါတီကထောင်ဆောင်တူဒီမကအန်ဒီရိုနဲ့နှစ်ပေါင်းများစွာတွဲခဲ့တဲ့ဆိုစားမဟာမိတ်တယောက်ဖြစ်အဓိကကပြောတယ်မျိုးပါတီကတကယ်ချင်းနဲ့ကြက်တဲ့ရောက်နေတဲ့အချိန်မှာအဲရုံးကန်နေရတဲ့အချိန်မှာအန်ဒီတို့ဝင်းရံထားတာတိုင်းသားပါတီတွေပဲအဲဒီခါမှာဦးဝေးတောင်တို့အဲဒီမှာ ANL ပေါ့နော် ANL ပါတယ်ဇုံကြီးအခွဲ့ပါတယ်ဥခွန်ထုံဦးတို့ရဲ့ SNL ပါတယ်အဲ့တော့မျိုးဒီဒီမဟာမိတ်တွေရဲ့ကျေးဇူးကိုလည်းမမေ့ဘူးနောက်ပြီးတော့အန်ဒီတို့အချင်းချင်းကြားမှာလည်းနားလည်မှုကပြေပါရှိတယ်
NLD party ရဲ့လွှတ်တော်ကြီးကဲတွေကိုစုပြုခဲ့ရမှာအတိုက်ခံလုပ်တာမရှိဘဲနဲ့ပူးပေါင်းဆောင်ရွက်ခဲ့ကြတဲ့လွှတ်တော်တွင်အခြားနိုင်ငံရေးပါတီတွေနဲ့တက်မတော်သားကိုယ်စားလှယ်တွေအတွက်ဝမ်းမြောက်ကျေးဇူးတင်စကားကိုလည်းဒေါက်ဆန်းစုကြည်ကပြောဆိုပါရတယ်။ဒါဟာအခုလွှတ်တော်တစ်အခင်းကျင်းအတွက်ကောင်းသောနမိတ်ဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကသုံးနှုန်းပြောပါတယ်။လွှတ်တော်ကြီးကဲတာဝန်တွေကိုရွေးချယ်တဲ့နေရာမှာပြည်သူ့လွှတ်တော်ဒုတိယဥက္ကဋ္ဌဖြစ်သူကြံ့ခိုင်ပါတီကဥတီခွန်မြတ်ကိုရွေးချယ်တဲ့ပေါ်မှာဝေဖန်မှုအချို့ပေါ်ထွက်ခဲ့တယ်လို့ပဲအမျိုးသားလွှတ်တော်ဒုဥက္ကဋ္ဌဦးရဲတောင်ကိုရွေးချယ်မှုပိုင်းမှာလည်းရခိုင်မျိုးသားပါတီတွင်ဝေဖန်မှုအချို့ထွက်ပေါ်ခဲ့ပါတယ်။ဒါရီပေါ်မှာတော့ဒေါက်ဆန်းစုကြည်ဘက်ကတစုံတရာတုံ့ပြန်ဖြေရှင်းတာမတွေ့ရပါဘူးခင်ဗျာ။
VOA မြန်မာပိုင်းအက်ဒီတာကိုတာညုံတင်ဆက်ပေးခဲ့တာပါခုဆက်လက်ပြီးတော့ဒီကနေ့ဒုတိယကြိမ်ကျင်းပတဲ့အမျိုးသားလွှတ်တော်အစည်းအဝေးအကြောင်းကိုတင်ပြပေးပါမယ်2015ရွေးကောက်ပွဲရလာရခေါ်ယူတဲ့အမျိုးသားလွှတ်တော်ကိုဒီကနေ့စတင်ရမှာအမျိုးသားလွှတ်တော်ဥက္ကဋ္ဌအဖြစ်နဲ့မန်ဝင်းခိုင်တန်းဒုဥက္ကဋ္ဌအဖြစ်နဲ့ဦးဝေသာအောင်တို့ကိုဆန္ဒမဲပေးရွေးချယ်တည်ပြုလိုက်ပါပြီသူတို့နှစ်ဦးစလုံးကိုအများစုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဆိုပြုခဲ့တာဖြစ်ပါတယ်တိုင်းသားကိုယ်စားလှယ်တွေကိုနေရာပေးခဲ့တဲ့အမျိုးသားလွှတ်တော်ကနေငင်းငင်းရင်းတဲ့အမျိုးသားရင်ကြားစစ်ရေးအတွက်ဥပဒေတွေရေးဆွဲပြဋ္ဌာန်းကြဖို့လွှတ်တော်ဥက္ကဋ္ဌသစ်မန်ဝင်းခိုင်တန်းကသူ့ရဲ့ပထမဦးဆုံးမိန့်ခွန်းမှာပြောကြားခဲ့ပါတယ်။လွှတ်တော်ကျင်းပရာနေရာနေပြည်တော်မှာသတင်းသွားယူခဲ့တဲ့ VOA သတင်းတော်ကိုစီသူကဆက်ပြီးပြောပြပေးပါမယ်ရှင်
။ပထမကျင်းလွှတ်တော်ကျင်းပခဲ့စဉ်တုန်းကလွှတ်တော်ဥက္ကဋ္ဌတွေဒုတိယလွှတ်တော်ဥက္ကဋ္ဌတွေနေရာမှာစစ်တပ်ခေါင်းဆောင်တွေကိုအရက်ဝတ်လဲစီပြီးတော့ခန့်အပ်ခဲ့တာဖြစ်ပေမဲ့အခုဒုတိယကျင်းလွှတ်တော်မှာတော့တိုင်းသားတွေကိုနေရာပေးခဲ့တာပါ။ရွေးကောက်ပွဲအနိုင်ရ NLD ပါတီကကြိုတင်ဆိုပြုထားတဲ့အတိုင်း NLD ပါတီဝင်ကရင်တိုင်းသားမန်ဝင်းခိုင်တန်းကိုအမျိုးသားလွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ခဲ့ပြီးတော့ရခိုင်မျိုးသားပါတီရဲ့ခေါင်းဆောင်ဦးအေးတအောင်ကိုဒုတိယဥက္ကဋ္ဌအဖြစ်ရွေးချယ်ခဲ့တာပါ။ရင်းချိုင်တရားဥပဒေစိုးမိုးရေးနဲ့အမျိုးသားရင်ကြားစေရေးအတွက်ရည်ရွယ်ပြီးတော့ခင်းတဲ့အညီဥပဒေတွေပြဋ္ဌာန်းဖို့နဲ့ခင်းတဲ့မညီတော့တဲ့ဥပဒေတွေကိုပယ်ဖျက်နိုင်ကြဖို့အတွက်မျိုးသားလွှတ်တော်ဥက္ကဋ္ဌအစ်မန်ဝင်းခိုင်တန်းကသူ့ရဲ့ပထမဆုံးမင်ကုန်းထဲမှာထည့်သွင်းပြောသွားခဲ့ပါတယ်
။ကျွန်တော်ရဲ့နိုင်ငံကိုချမ်းသာကျေဝါဖွံ့ဖြိုးတိုးတက်တဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံဖြစ်အောင်ဆောင်ရွက်ရမှာရင်းနေရရှိဖို့တရားဥပဒေစိုးမိုးရေးရရှိဖို့အမျိုးသားယဉ်ကျေးစီရရှိဖို့အထူးပဲလိုအပ်ပါတယ်။အဲ့ဒီအတွက်ရင်းနေရေးတရားဥပဒေစိုးမိုးရေးနဲ့အမျိုးသားယဉ်ကျေးစီရေးလို့ပုံဆောင်ပေးမဲ့တရားဥပဒေကိုလိုအပ်မယ်ဖြစ်ပါတယ်။ကျွန်တော်ရဲ့မျိုးသားတို့တို့ကြီးဟာနိုင်ငံတော်ရဲ့အာဏာကြီးသုံးရက်နဲ့ဥပဒေရေးအာဏာရရှိထားတဲ့အဖွဲ့ကြီးဖြစ်တဲ့အားလို့ဆိုတာရင်းနေရေးတရားဥပဒေစိုးမိုးရေးနဲ့အမျိုးသားယဉ်ကျေးစီးမှုအတွက်လိုအပ်တဲ့ဥပဒေများကိုရေးဆွဲပြဋ္ဌာန်းဖို့မလိုအပ်တဲ့ဥပဒေများကိုပြင်ဆင်ပယ်ဖျက်ဖို့ဆောင်ရွက်ကြမှာဖြစ်ပါတယ်
။နိုင်ငံသားများစုနဲ့ဖွဲ့စည်းထားတဲ့မျိုးသားလွှတ်တော်ဖြစ်တာကြောင့်အစ်တရောက်လာတဲ့မျိုးသားလွှတ်တော်အမတ်တွေအနေနဲ့ငင်းချင်းရင်းနဲ့မျိုးသားယဉ်ကျေးစီးမှုအတွက်ဦးစားပေးကြိုးစားသွားမယ်လို့ကချင်ပြည်နယ်လွှတ်တော်အမတ်ဦးခင်မောင်မြင့်ကအခုလိုပြောပါရစေ
။ပထမဆုံးလုပ်ချင်ကြတဲ့အချက်ကတော့ကျွန်တော်တို့အဓိကတော့ငင်းချင်းရင်းပေါ့ဗျာ။ငင်းချင်းရင်းမရှိဘဲနဲ့တိုင်းပြည်ဘယ်လိုမှမတူတက်နိုင်ဘူး။ငင်းငယ်မရှိဘဲနဲ့ဘာလို့ငါမှမအောင်မြင်နိုင်တဲ့အတွက်ငင်းငယ်ရတော့ကျွန်တော်တို့အဓိကအချက်လို့ကျွန်တော်ပြောချင်ပါတယ်
။ဇူမီဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ချိန်ငိုက်မန်ကတော့အရင်လွှတ်တော်အမတ်တွေရဲ့လှုပ်ဆောင်ချက်တွေကိုသင်ခန်းစာယူပြီးပြည်သူလူထုအတွက်အကောင်းဆုံးဆောင်ရွက်သွားဖို့စိတ်လှုပ်ရှားနေကြောင်းပြောပါရစေ
။စိတ်လှုပ်ရှားတာတဲ့ကိုဒေတာကိုလူမျိုးအတွက်ကခြေလန်းလန်းပြီဆိုတဲ့ဟာကိုကိုဟိုသူတို့ရဲ့ကိုစားသူတို့ကိုယုံကြည်အားကိုလို့ဒီနေရာကိုပို့တာကျွန်တော်တို့တွေကကိုစားလှယ်တွေဆိုတာပြည်သူကိုစားပါပဲ။အဲ့ဒီအတွက်ကြောင့်သူတို့ကိုစားကြမဆောင်ရရတဲ့အတွက်ကြောင့်ဝန်တပ်ပေးသည်ဖြစ်မိပါတယ်။ပြီးခဲ့တဲ့ပထမလွတ်တော်တော့ကလည်းသူတို့တွေလည်းကိုစလဲတွေလည်းစူးစမ်းခဲ့ကြပါတယ်။အားလုံးစူးစမ်းခဲ့ကြပါတယ်။သူတို့ရဲ့စူးစမ်းမှုကျွန်မဆက်လက်ဆောင်ရွက်ပြီးတော့ကျွန်မစူးစမ်းကြရမှာပါ။လှုပ်ဆောင်ရမှာပါ။ပြည်သူတွေယုံကြည်အားကိုးလို့ဒီနေရာရောက်ရှိလာတာပါ။ရောက်ရှိလာတဲ့ကိုစလဲတွေအားလုံးလည်းပြည်သူတွေရဲ့အားကိုးတဲ့လူတွေပဲဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်ဟိုကောင်းလာမယ်လို့မြင်ပါတယ်။ဒါပေမဲ့အရာအားလုံးကတမဟုန်ထူးတီးဖြစ်သွားတာတော့မရှိပါဘူးတဖြည်းဖြည်းနဲ့တော့ကောင်းလာမှာပါကောင်းသွားမှာပ
ါဒီကနေ့ကျင်းပတဲ့မျိုးသားလွှတ်တော်အစည်းအဝေးကို NLD ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ဆန်းစုကြည် NLD ရဲ့နာယကသူရဦးတင်ဦးနဲ့လွှတ်တော်နာယကဟောင်းသူရဦးရွှေမန်းတို့လေ့လာသူအဖြစ်တက်ရောက်ခဲ့ကြပါတယ်ရွေးကောက်ခံ NLD အမတ်တွေအများစုပါဝင်တဲ့မျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်တွေကိုမနက်ပြန်ဖေဖော်ဝါရီလ4ရက်နေ့မှာဆက်လက်ကျင်းပသွားမှာဖြစ်ပါတယ်ဒါပေမဲ့တမရရွေးချယ်တင်မြှောက်ရေးအတွက်ပြည်ထောင်စုလွှတ်တော်ခေါ်ယေးကိုတော့နောက်သတင်းပတ်အတွင်းလောက်မှစတင်နိုင်မှုရှိနေတယ်လို့လည်းသိရပါပါခင်ဗျာ
။ကိုစီသူသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကမူရစေဝါတိုက်ဖျက်ရေးအကြောင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်မှာအင်အား1400ခန့်ရှိတဲ့လူမှုအခြေပြုမူရစေဝါတိုက်ဖျက်ရေးအဖွဲ့တွေကနေနာမည်ကြီးဘိန်းဆိုင်ပြိုးရဒေသဖြစ်တဲ့စဒုံကံပိုက်တီဒေသမှာမနေ့ကစပြီးတိုက်ဖျက်ရေးလုပ်ငန်းကိုဆက်လက်လှုပ်ဆောင်နေပါတယ်။ကချင်ပြည်နယ်အတွင်းဘိန်းဆိုင်ပြိုးမှုမှာဒေသခံတောင်သူတွေအပြင်လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆက်ဆက်နေပါတယ်။နောက်တက်လာမယ့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတစ်လက်ထက်မှာလည်းမူရစေဝါကိစ္စကိုကင်တွယ်နိုင်တဲ့
အနာတက်ရောက်မှုရှိဖို့လိုတယ်လို့လူလူအခြေပြုမူရေးစေဝါတိုက်ဖြတ်ရေးအဖွဲ့တာဝန်ရှိသူတွေကထောက်ပြပါတယ်ဒီအကြောင်းကိုတော့ VOA ထိုင်းခြေစိုက်သတင်းနောက်ကိုနိုင်ကိုင်ကဆက်သွယ်မြန်မြန်ပြီးသတင်းပေးပို့ထားပါတယ်ရှင်ဟုတ်ကဲ့ပါကချင်ပြည်နယ်လူထုအခြေပြုမူရေးစေဝါတိုက်ဖြတ်ရေးအဖွဲ့တွေကနေဝိုင်းမော်မြို့နယ်စတုံးကံပိုက်တီဒေသမှာမနေ့ကစပြီးဘိန်းတိုက်ဖြတ်ရေးလုပ်ငန်းတ
ဒီကတော့အဖွဲ့ကသတုံးကံပိုင်ကြီးရဲ့လမ်းရဲ့မြောက်ဘက်ပိုင်ချတယ်မော်စီတုံးရွာတို့ပြောကြတယ်အဲ့ဒီမှာမင်းရမူးချုပ်ရဲ့ဒီမှာရောက်သွားပါပြီဆိုတော့ဒီမင်းကမှာတစ်ဖြည်းချင်းတစ်ဖြည်းချင်းစတင်နေပါပြီအဟံသာဒီတော့သူတို့တုံးပြတာပဲရှိတော့ဘူးမင်းရကြည့်ပါဦးမင်းရအတွေးမှာသူတို့တစ်ချက်နိုင်ခဲ့တဲ့ဘင်းကင်းဒီကပေါင်းကသူတို့ကိုတပြင်းပို့တာကမင်းရကြော်ရပါလေ
စတုံးကံပိုက်တီဒေတာကဘိန်းတိုက်ဖြတ်ရေးမှာဒေတာခံဘိန်းဆိုင်တောင်သူတွေကနေဟန်တန်းသွားမယ်လို့သတင်းတွေပေါ်ထွက်နေပေမဲ့လက်ရှိအချိန်ထိတော့ဟန်တန်းမှုတွေကိုမကြုံတွေ့ရဘူးလို့လဲသူကဆိုပါတယ်။ကချင်ပြည်နယ်တွင်ဘိန်းဆိုင်ပြိုးတုံးဆွဲမှုတွေများပြားလာလို့လူထုအခြေပြုမူရေးတိုက်ဖြတ်ရေးအဖွဲ့တွေကနေဇန်နဝါရီလ9ရက်နေ့ကစလို့ပူတာအိုဆွန်ဘရာပွန်ချီပွေတနိုင်းဝိုင်းမော်မြို့နယ
ဖြစ်ပါတယ်။တနိုင်းဒေတာတွင်ဘိန်းတိုက်ဖြည့်ရေးလှုပ်ဆောင်ရမှာဒေတာခံဘိန်းဆိုင်တောင်သူတွေရဲ့ဟန်တာတိုက်ခိုက်မှုတွေကိုလည်းခံခဲ့ရတယ်လို့ကက်သလစ်အသင်းတော်တနိုင်းဟူကောင်းဒေတာမူရစေဝါတိုက်ဖြည့်ရေးဥက္ကဋ္ဌကုနော်တောင်ကအခုလိုပြောပါတယ်
။ဘိန်းကင်းဖြည့်စီတဲ့နေရာမှာဘိန်းကင်းပိုင်ရှင်တွေအနေနဲ့ကျွန်တော်တို့သူမျိုးတနတ်တဲ့အဖြစ်ခံရတာရှိတယ်။နောက်ပြီးတော့ဒိဋ္ဌာကောင်တွေကိုပေါင်တဲ့ဆောင်ချုပ်ပေါ်တော့အဲ့လိုမျိုးတွေနဲ့ဆောင်ချုပ်ဒီနေ့ကျွန်တော်တို့ကိုအခမ်းအနားတို့တာရီရှိတယ်သူမျိုးတနတ်နဲ့ပြည့်တယ်ဆိုတာဒီရောက်ကတော့အပြေသွားတာပေါ်တော့ဒီရောက်ကတော့ဒီဒူးမှတာညာရတယ်
မူရစေဝါတိုက်ဖြည့်ရေးဖွဲ့ဝင်တွေကိုအစိုးရဘက်ကလုံခြုံရေးယူနေတဲ့ကြားကတနိုင်းဒေတာဘက်မှာပြီးခဲ့တဲ့စနေနေ့မလက်ခင်ပိုင်းမှာတိုက်ခိုက်ခံရပြီးအဖွဲ့ဝင်တူတိတ်ဆုံးခဲ့ပြီးတော့သူဦးထိခိုက်တံရရရှိခဲ့ပါတယ်အဲ့ဒီနေ့မှာပဲဝိုင်းမော်မြို့နယ်စဒုံဒေတာဘက်မှာမူရတိုက်ဖြည့်ရေးဖွဲ့ဝင်တွေဘုံနဲ့တိုက်ခိုက်ခံရပြီးလူနှစ်ဦးထိခိုက်တံရရရှိခဲ့ပါတယ်တနိုင်းဟူကောင်းဒေတာဘက်မှာတော့ဘိန်းဆိုင်က1500ကျော်ဖျက်ဆီးနိုင်ခဲ့တယ်လို့ကုနော်တောင်ကပြောပါတယ်မြန်မာနိုင်ငံမှာရှမ်းပြည်နယ်ပြီးရင်ကချင်းပြည်နယ်ဟာဘိန်းဆိုင်ပြိုမှုအများဆုံးဒေတာလည်းဖြစ်ပါတယ်ဘိန်းဆိုင်ပြုမှုများပြားလာတာဟာလက်နက်ကင်ဖွဲ့စည်းစဉ်နဲ့ပတ်သက်နေတယ်လို့အစိုးရအနေနဲ့ပြည်သူ့စစ် policy တွေကိုပြန်လည်စီစစ်တင်တယ်လို့မူရတိုက်ဖြည့်ရေးဖွဲ့ကော်မတီဝင်တူဖြစ်သူကိုတန်ကွန်းကပြောပါတယ
်စစ်တပ်ကရပ်ပြီးမှထုတ်ကင်ထားတဲ့အထဲမှာဒီပြည်သူ့စစ်ကြီးရဲ့ရှင်းတန်နိုင်ရေးပေါ့လေရှင်းတန်နိုင်ရေးဆိုတဲ့အထဲမှာရပ်တည်နိုင်ရေးဆိုတဲ့အထဲမှာစီးပွားရေးကအဓိကပြန်ဖြစ်လာတယ်ဆိုတော့စီးပွားရေးဆိုတဲ့အထဲမှာဟိုလုံးပိုင်ခွင့်အာနာကအဲကိုယ့်ရဲ့အတိုင်းတာမှာပြန်ရှိနေရောဆိုတော့ဝေးစေဝါပြတနာကသာဒီကအရန်ပတ်ဖြစ်ပါတယ်အရန်ဆိုင်ပါတယ်အဲ့တော့ဒီတို့မြန်မာနိုင်ငံရဲ့ inclusive policy ကိုတို့တံပြမသုံးသပ်ပြမဒါဖြစ်တယ်လို့မြင်ပါတယ
်ကချင်ပြည်နယ်အတွင်းဘိန်းအပါဝင်မူရစိမ့်နဲ့ပတ်သက်နေတဲ့လက်နက်ကန်ဖွဲ့တွေနဲ့ပြည်သူ့စစ်ဖွဲ့တွေရဲ့အမည်တွေကိုတော့သူ့အနေနဲ့ထုတ်ဖော်ပြောဆိုခဲ့တာတော့မရှိခဲ့ပါဘူးလက်ရှိဘိန်းဆိုင်ပြိုရေးထုတ်လုပ်နေမှုရှော့ကျရေးအတွက်နောင်တက်လာမဲ့အစိုးရတက်လက်ထက်မှာမူရစေဝါကိစ္စကိုကင်တွယ်နိုင်တဲ့အာဏာတရားမှုရှိဖို့လိုတယ်လို့ကုတန်ကွန်းကအခုလိုဆက်ပြောပါတယ
်ဒီလာမဲ့အစိုးရအစ်မှာမူရစေဝါပြည်ထနာကဒါလူထုအားလုံးပါဝင်နိုင်မဲ့အခြေအနေရောက်မှဒါတော်တော်လေးကိုချိန်ရောက်လာနိုင်တဲ့အခြေအနေရှိပါတယ်ဒီလိုမျိုးအခြေအနေကိုဒါကြိုက်တွေ့တဲ့အာဏာပြင်းပြမှုလေဒါဒီကဘလောက်ရှိနိုင်မလဲဆိုတာကိုပေါ်မှာမူတည်ပြီးမှမွေးစွာပြဿနာကဖြစ်ရှင်းနိုင်မှာဖြစ်တယ
်ကချင်ပြည်နယ်ဝိုင်းမော်တနိုင်းပူတာအိုဖကစွန်ပရာပွန်တီရမှာဘိန်းဆိုင်အေကတောင်းချီရှိနေတယ်လို့မူရတိုက်ဖြတ်ရေးကော်မတီဝင်တွေကပြောပါတယ်မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုးထုတ်လုပ်မှုဟာတကဘာလုံးမှာအာဖဂန်နစ္စတန်နိုင်ငံပြည်ရင်ဒုတိယအများဆုံးဖြစ်ပြီးတော့အရှိတောင်အာရှမှာအများဆုံးဖြစ်နေတုံးမဲ့လို့2015ခုနှစ်ဒီဇင်ဘာလမှာထုတ်ပြန်ခဲ့တဲ့မူရစ်စေဝါနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂယုံ UNODC ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ခင်ဗျာ
ကိုနိုင်ကွင်းတည်င်းပြဖို့ခဲ့တာဖြစ်ပါတယ်ရှင်းခုဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုတလဲကြည့်ကြရအောင်ပါထိုင်းနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးကော်မတီကအခုနောက်ဆုံးအသစ်ရေးဆွဲလိုက်တဲ့အခြေခံဥပဒေမူကြမ်းဟာအဂတိလိုက်စားမှုတိုက်ဖျက်ရေးအတွက်လှုပ်ဆောင်ရမယ်ခြေလှမ်းတွေကိုအဓိကအလေးပေးထားပါတယ်ဒါဟာထိုင်းနိုင်ငံရဲ့ဒီမိုကရေစီနဲ့ထွေထွေရွေးကောက်ပွဲအသစ်တွေကိုပြန်သွားမဲ့လမ်းပြမြေပုံလို့ထိုင်းစစ်အစိုးရကရှုမြင်နေပါတယ်ဒါပေမဲ့ထိုင်းလူထု ချေပြုတ်လူမှုအဖွဲ့အစည်းတွေနဲ့ထိုင်းနိုင်ငံရဲ့အင်အားစုတွေကတော့စိုးရိမ်မှုတွေရှိနေကြပြီးဒီအခြေခံဥပဒေမူကြမ်းနဲ့ပတ်သက်ပြီးအခုနှစ်ကုန်မှာလူမှုဆန္ဒအခမ်းအနားပွဲမလုပ်ခင်ပြင်ဆင်မှုတွေလုပ်ဖို့တောင်းဆိုလိုက်ပါတယ်။ Ron Carbon တင်ပြပို့ထားတာကိုကိုရန်နိုင်ကဆက်ပြီးပြောပြပေးပါမယ်ရှင်။
ထိုင်းနိုင်ငံရဲ့ရွေးကောက်ပွဲအသစ်တွေကို2018ခုနှစ်အထိဆိုင်းငံ့ထားနိုင်တယ်လို့စိုးရိမ်မှုတွေဖြစ်လာနေတဲ့ကြားမှာပဲအခုနောက်ဆုံးအသစ်ရေးဆွဲလိုက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအပေါ်မှာနိုင်ငံရေးသမားတွေပညာရှင်တွေနဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေကဝေဖန်လိုက်ပါတယ်2014မေလမှာထိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒီအခြေခံဥပဒေမူကြမ်းဟာဒုတိယအကြိမ်ထုတ်ပြန်လိုက်တာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ် September လကထုတ်ပြန်ခဲ့တဲ့အခြေခံဥပဒေမူကြမ်းကိုတော့ထိုင်းလွတ်တော်ကပယ်ချခဲ့ပါတယ်ထိုင်းဖွဲ့စည်းပုံအခြေခံဥပဒေပညာရှင်မီချိုင်းရော်ချူပန်ဦးဆောင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးကော်မတီကပြီးခဲ့တဲ့တောက်ကြနေ့မှာထုတ်ပြန်လိုက်တဲ့အခြေခံဥပဒေမူကြမ်းထဲမှာထိုင်းစစ်တပ်ကရွေးကောက်ပွဲအသစ်တွေမကျင်းပခင်မှာလုံဆရာအချက်တွေအတော်များများကိုထည့်သွင်းထားပြီးတော့ပထမဆုံးရွေးကောက်ပွဲကို2018မတိုင်ခင်အထိကျင်းပနိုင်မှာမဟုတ်ဘူးလို့အကဲကတ်တွေကပြောပါတယ်အဲ့ဒီအခြေခံဥပဒေမူကြမ်းမှာအခရီးလိုက်စားမှုတိုက်ဖျက်ရေးနဲ့အစိုးရ၃စိတ်နဲ့ပတ်သက်ပြီးမနာရေးဆိုင်ရာစည်းကမ်းတွေနဲ့အညီလှုပ်ဆောင်မှုတွေကိုအဓိကအလေးပေးထားပါတယ်။ဒါပေမဲ့ရွေးကောက်ခံမဟုတ်တဲ့ဝန်ကြီးချုပ်ကအစိုးရကိုဦးဆောင်မှုခွင့်ပြုတာအပါအဝင်ပြဋ္ဌာန်းချက်တော်များများဟာဝေဖန်ခံနေရတယ်လို့နိုင်ငံရေးကဲခတ်တွေကပြောပါတယ်။လူမှုအခြေပြုလူမှုဖွဲ့စည်းတွေဟာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုပြင်ဆင်ဖို့အဆိုပြုချက်တွေတင်သွင်းနိုင်ဖို့တွဲဆုံနေကြပြီးတော့တကယ်လို့ပြင်ဆင်ချက်တွေကိုပယ်ချခဲ့မယ်ဆိုရင်ဒီဖွဲ့စည်းပုံဥပဒေမူကြမ်းကိုအခြေတင်ဆွေးနွေးဖို့အတွက်လုံ့စော်စည်းရုံးမှုတွေလုပ်ဖို့ပြင်နေကြတယ်လို့မီရောတက္ကသိုလ်ကကတိကလည်းဖြစ်လူခွင့်အကြံပေးသူလည်းဖြစ်တဲ့ Gotham Area ကပြောပါတယ်တကယ်လို့အခုနှစ်အကုန်မှာပြုလုပ်မဲ့လူမှုဆန္ဒခံယူပွဲကအခြေခံဥပဒေမူကြမ်းကိုပယ်ချခဲ့မယ်ဆိုရင်ထိုင်းစစ်တပ်ဘက်ကရွေးချယ်စရာနီးလမ်းမသေးမကြာဖြစ်နေတာအပါအဝင်ကိစ္စရဲ့အတော်များများကိုထိုင်းလူမှုအဖွဲ့အစည်းတွေဘက်ကစိုးရိမ်နေကြတယ်လို့ Gotham ကပြောပါတယ
် We have what should I say a concern that as it is
ကျွန်တော်တို့ဒီမိုကရေစီပြတ်မှုတို့ထိခိုက်လာမှာကိုစိုးရိမ်မှုတွေရှိပါတယ်ကျွန်တော်စိုးရိမ်ဆုံးကတော့တကယ်လို့လူမှုဆန္ဒခံယူပွဲကဒီအခြေခံဥပဒေချမ်းကိုပယ်ချခဲ့ရင်ဘာဖြစ်လာမလဲဆိုတာကိုကျွန်တော်တို့ဘယ်သူမှမသိကြပါဘူးဒါကြောင့်ကျွန်တော်တို့အနေနဲ့ရှင်းရှင်းလင်းလင်းရှိဖို့လိုပါတယ်ကျွန်တော်တို့ရဲ့အမြင်မှာမှန်ကန်မှုမရှိရနဲ့ကျွန်တော်တို့လုံးဝမသိရနှစ်ခုကြားမှာတော့မရွေးချယ်ချင်ပါဘူး
။ထိုင်းဖွဲ့စည်းပုံအခြေခံဥပဒေရတော့မဲဆန္ဒနဲ့အသီးသီးကရွေးချယ်လိုက်တဲ့လွှတ်တော်အမတ်350ပါတီတွေကရွေးချယ်ထားတဲ့ကိုယ်စားလှယ်150နဲ့ထိုင်းလူမှုအဖွဲ့အစည်းနဲ့တပ်သိပညာရှင်အဖွဲ့20ကရွေးချယ်ပေးတဲ့ရွေးကောက်ခံမဟုတ်တဲ့အထက်လွှတ်တော်အမတ်200ပါဝင်မှာဖြစ်ပါတယ်။ထိုင်းနိုင်ငံရေးပါတီကြီးတွေကတော့အခုအသစ်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းဟာနိုင်ငံရေးပါတီတွေပေါ်မှာကန့်သတ်မှုတွေအများများလုံးတယ်လို့ဝေဖန်လိုက်ပါတယ်။ဒါပြင်ဒီဥပဒေကြမ်းဟာအာဏာပိုင်တွေရဲ့လုပ်ပိုင်ခွင့်တွေကိုအားကောင်းစေပြီးတော့နိုင်ငံသားနဲ့လူမှုအခွင့်အရေးတွေကိုအားလျော့စေတယ်လို့အကဲခတ်တွေကဆိုပါတယ်ခင်ဗျာ
။ကိုရင်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်။
ဒီလူတို့နဲ့မြူသားလွတ်တော်တို့အတွက်မြူသားဒီမိုကရေစီဖွဲ့ချုပ်ကရွေးချယ်ပေးလိုက်တဲ့ဥက္ကဋ္ဌတွေဒုဥက္ကဋ္ဌတွေကိုလွတ်တော်အသီးသီးမှအတည်ပြုလိုက်ကြပြီပါပြီ။အခုလွတ်တော်တည်တံကိုဦးဆောင်သွားမယ့်ဥက္ကဋ္ဌတွေနဲ့ဒုဥက္ကဋ္ဌတွေရဲ့စွမ်းဆောင်ရည်အလားအလာပေါ့ကျွန်တော်တို့သောတာရှင်တွေရဲ့ယုံကြည်ကိုးစားမှုဘယ်လိုများရှိပါသလဲ။လွတ်တော်တွေရဲ့အဓိကလုပ်ငန်းဖြစ်တဲ့ဥပဒေပြုရေးပိုင်းနဲ့အစိုးရလုပ်ငန်းတွေကိုစောင့်ကြည့်ထိန်းကိုရေးပိုင်းတွေမှာအခိုင်အမာဦးဆောင်သွားနိုင်မယ်လို့ယုံကြည်ကြပါသလား။အခုလာမယ့်စနေနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
စနေနေ့ညဓာတ်ရိုက်လင်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA American တန်ရဲ့ဓာတ်ရိုက်လင်လိုင်းအစီအစဉ်ကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရစေ။ VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တည်တချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရစေ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝဲအစီအစဉ်မှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်တစ်ပတ်အတွင်းအားကစားသတင်းတွေအပြင်မြန်မာတခွင်အစီအစဉ်မှာကြားကြရမှာကတော
့ယူသွမှုပေါ့ဗျ။ဒုတော့ရဲ့ယူသွမှုပေါ့ထွက်ပေါက်ပေါ့။သူတို့ကဒီတတုကိုချစ်တယ်။တတုကိုမြန်နိုးတဲ့လူတော်ပါ
ဥတ္တပီပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အခုတပမြန်မာမီဒီယာမြင်ကွင်းမှာအနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အမျိုးသားလွှတ်တော်ဖွင့်လှစ်တဲ့ကိစ္စဒါအပြင်ပထမဆုံးလွှတ်တော်ဥက္ကဋ္ဌတာဝန်ယူခဲ့ရတဲ့အမျိုးသမီးနဲ့မြန်မာနိုင်ငံရေးမှာအမျိုးသမီးတွေရဲ့အခွင့်အာဏာစတာတွေကိုနားဆင်ရမှာပါမအိတ်ခိုင်ဦးရေးသားထားတာကိုဦးဆံမွေကကူညီတင်ဆက်ထားပါတယ်ရှင်
တော်ရရှိပါခင်ဗျာအနိုင်ရပါတီ NLD ရဲ့ပထမအ우ဆုံးလွှတ်တော်အဖွဲ့မြင်ကွင်းကဒီတစ်ပတ်လူထုအတွက်စိတ်ဝင်စားစရာအကောင်းဆုံးသတင်းတွေဖြစ်တယ်လို့ပြည်တွင်းပြည်ပသတင်းမီဒီယာသမား600ကျော်တွားရောက်ပြီးတော့သတင်းယူခဲ့ကြပါတယ်မီဒီယာတွေပေါ်မှာဖော်ပြနေတာတွေကိုပြောရမယ်ဆိုရင်လူအများစိတ်ဝင်စားတဲ့လွှတ်တော်ရုပ်သံမှာအခုမှစပြီးတော့တက်လာတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုတွေ့ဆုံမေးမြန်းမှုတွေပြုလုပ်ပြီးတော့ကိုယ်စားလှယ်တွေကသူတို့ရဲ့အတွေ့အကြုံတွေကိုပြောပြနေကြတာကိုတွေ့ရပါတယ်အရင်တုန်းကလွှတ်တော်မှာစစ်သားကိုယ်စားလှယ်သူကမဲပေးနေရမှာသူများအတွက်မဲခိုးပေးနေတဲ့ဓာတ်ပုံကိုသတင်းတော်တယောက်ကရိုက်ကူးပြီးတော့တင်ပြခဲ့တာကြောင့်လွှတ်တော်ကျင်းပတာကိုဓာတ်ရိုက်မြင်ရတဲ့မှန်လုပ်ငန်းကိုသတင်းတော်တွေပေးမဝင်တော့ပါဘူးဒီအကျိုးဆက်အနေနဲ့အခုလွှတ်တော်အသစ်မှာလည်းသတင်းတော်တွေဟာ TV ကနေတစ်ဆင့်ပဲသတင်းရယူခဲ့ကြရပါတယ်ဒါကတော့သတင်းတော်တွေရဲ့လွှတ်တော်သတင်းရယူနေကြတဲ့မြင်ကွင်းကိုပြောပြတာဖြစ်ပါတယ်ဒီလိုမျိုးဆက်ပြီးတော့ဖြစ်နေမလားဓမ္မမဟုတ်ရင်ပွင့်လင်းတိုးတက်လာမလားဆိုတာကတော့စောင့်ကြည့်ဖို့ပဲရှိပါတယ်ဒုတိယကြိမ်ပြည်သူ့လွှတ်တော်အဖွဲ့မှသဘာပတိဖြစ်ပထမအ우ဆုံးခန့်အပ်ခံရတဲ့အမျိုးသမီးလွှတ်တော်အမတ်ဒေါခင်ထေးကျွေအကြောင်းအွန်လိုင်းနဲ့ print media တွေပေါ်မှာတွေ့မြင်နေရပါတယ်။ဒီလိုအမျိုးသမီးတခုကိုလွှတ်တော်သဘာပတိဖြစ်ခန့်အပ်ခဲ့တာဟာတမိုင်းတွင်စရာဖြစ်ခဲ့ပေမဲ့လွှတ်တော်မှာအမျိုးသမီးတွေရဲ့ပါဝင်မှုနှုန်းကတော့နေပါသေးတယ်လို့အမျိုးသမီးအရေးလှုပ်ရှားနေသူတွေကပြောကြပါတယ်။
ပထမ2010တုန်းကဆိုရင်ဒါ200ခန့်နှုန်းတော့ပဲရှိရပါတော့။2012အတက်လာမှာဒီတက်မှာ5-900ခန့်နှုန်းတော့ရှိအခုတော့2015မှာ1000ခန့်နှုန်းရှိတယ်လို့ဆိုရဲဆိုအရင်နှစ်ဆိုင်တော့အများကြီးတက်လာတယ်လို့ဆိုရဲဒါပေမဲ့အရင်ညှော်မှန်းထားတဲ့လောက်တော့မရှိဘူး။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာမျိုးသမီးဥယျာဉ်အများနေတာဟုတ်။များနေတဲ့မျိုးသမီးဥယျာဉ်1000ခန့်နှုန်းလည်းပါလာတယ်ဆိုတော့တိတ်တော့လေဟိုသဘာဝမကျသလိုဖြစ်နေ။မျိုးသမီးတွေကိုယ်တိုင်လည်းကိုယ်ကိုယ်တိုင်အားထုတ်ပြီးကြိုးစားဖို့လိုတယ်။အဲ့ခါကျလို့ရှိရင်မျိုးသမီးတွေကနိုင်ငံရေးမှာပို့ပြီးပါဝင်လာနိုင်တယ်အမျိုးသမီးတွေရဲ့အရေးချင်းတွေမှာလည်းအမျိုးသမီးတွေကစစ်စစ်ဆက်မြင်နေတော့ပြီးအမျိုးသမီးတွေတော်တော်များများဒီအမျိုးသမီးရာဂိုင်းလုံးတော်တော်များများဒီဟိုခြွေတာတက်တယ်မကုံတာမကုံအောင်ခြွေတာတက်တဲ့တဘာဝရှိရဲ့အဲ့တော့မြန်မာနိုင်ငံမှာကုံစုံနေတဲ့တယံဇာတာတွေနဲ့ဟိုဒီဟိုအများနဲ့တစ်ချက်လူငွေကြနေတဲ့အရာတွေမှာလည်းအမျိုးသမီးတွေအားတအချက်တွေနဲ့ထည့်ပြီးသုံးသွားနိုင်ရင်တော့မြန်မာနိုင်ငံပိုတိုးတက်လာမယ်။နောက်ငင်းချင်းရေးဆွေးနွေးပွဲလိုနေရာမျိုးတွေမှာအမျိုးသမီးတွေရဲ့မိအရင်ကမိခင်စိတ်နဲ့စိတ်ဆက်တင်ချရဲဟာတဉဏ်ရွှင်နဲ့တက္ကသိုလ်ပဋိဉာဏ်ရှိရဲအဲ့ဒါမျိုးတွေကိုအတားချက်တွေထည့်ပြီးတော့မျိုးသားရင်းနဲ့အတူတူထည့်ပြီးတော့ဒီတောင်ပေးစီခိုင်းအရင်ညဒီဟာမျိုးတွေအရင်မှအောင်မြင်လာနိုင်တယ်တကယ်တကယ်ကြတော့မျိုးသမီးနိုင်ငံရေးလောကမှာပါဝင်မှုနှုန်းကတော့လုံနေသေးတယ်လို့ပဲပြောပါမယ
်အမျိုးသမီးရေးလှုပ်ရှားသူတူပြောပြသွားတာဖြစ်ပါတယ်ခင်ဗျာလွတ်တော်နဲ့ပတ်သက်ပြီးတော့နောက်ထပ်တင်ပြချင်တာကတော့အမျိုးသားလွတ်တော်ဥက္ကဋ္ဌအတိဖြစ်တဲ့ဦးဝင်းမြင့်ရဲ့ဘဝတစ်စိတ်တစ်ပိုင်းနဲ့အခုလက်ရှိဥက္ကဋ္ဌရာထူးအတွက်ခန်းစား권တွေကိုမီဒီယာတွေပေါ်မှာဦးစားပေးပြီးတော့ဖော်ပြနေကြတာတွေ့ရပါတယ်။အရင်ကဒီလိုမျိုးတင်ပြခဲ့တာတွေမရှိပေမဲ့ခန်းစား권တွေနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာစွာရေးသားတင်ပြ권ရလာတာ ကောင်းတဲ့အချက်တစ်ခုဖြစ်ပါတယ်လက်ရှိမှာတော့နေပြည်တော်စီပင်ရိတ်တံမှာတဲခုနေစေဖြစ်တဲ့လွတ်တော်ဥက္ကဋ္ဌဟာနိုင်ငံတော်ကပေးတဲ့အင်တော်ကိုမကြခင်ရွှေပြောင်းတော်မှာဖြစ်တဲ့အကြောင်းသူအသုံးပြုဖို့အတွက်မာစီဒီကာလာရောက်ပြီးတော့ပေးရတဲ့သတင်းဓာတ်ပုံတွေပါလူမှုကွန်ရက်အွန်လိုင်းမီဒီယာတွေပေါ်မှာမြင်တွေ့နေရပါတယ်နောက်ထပ်တင်ပြခြင်းတဲ့ကိစ္စကတော့အစိုးရအသစ်လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးမလားဆိုတဲ့အကြောင်းအရာဖြစ်ပါတယ်
နော်လာမယ့်အချင်းချင်းဒီဒီမိုကရေစီအစိုးရစစ်တပ်ရဲ့အစိုးရတရားဖြစ်တဲ့အတွက်နိုင်ငံရေးအကျဉ်းသားတွေကိုနိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်လာနိုင်မယ်လို့ကျွန်မအနေနဲ့အများကြီးမျှော်လင့်ထားပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်တမတို့ဒီနိုင်ငံရေးအကျဉ်းသားတွေကခေါင်းထဲမှာရှိနေသေးတာဒီမိုကရေစီအတွက်လည်းအခက်အခဲတစ်ခုဖြစ်နိုင်တယ်လို့ကျွန်မတို့ပြန်လည်အမျိုးသားပြန်လည်စစ်မြတ်ရေးအတွက်လည်းအင်မတန်မှအရေးကြီးပါတယ်
။အချင်းကြခံနိုင်ငံရေးအကျဉ်းသားမိသားစုဝင်တူပြောပြသွားတာပါ။နောက်ဆုံးအနေနဲ့ကတော့အခုသတင်းပတ်အတွင်းမှာပြည်သူတွေအနေနဲ့အစိုးရအသစ်နဲ့လွှတ်တော်အသစ်ကိုစိတ်ဝင်စားနေကြတယ်လို့လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အစိုးရနဲ့ရခိုင်တပ်တွေကြားမှာဖြစ်နေတဲ့တိုက်ပွဲသတင်းတွေကိုလည်းဦးစားပေးဖော်ပြနေကြတယ်ဆိုတာကိုတင်ပြလိုက်ရပါတယ
်။မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါ။ခုဆက်လက်ပြီးတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်။ရခိုင်မျိုးသားပါတီ ANP ဟာစစ်မှန်တဲ့ Federal ပြည်ထောင်စုဖွဲ့စည်းရေးအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ပူးပေါင်းဆောင်ရွက်ရေးဦးတည်ချက်ခိုင်ခိုင်မာမာရှိနေဆဲဖြစ်တယ်လို့ ANP ခေါင်းဆောင်ဒေါက်တာအေးမောင်ကပြောကြားလိုက်ပါတယ်။ ANP ပါတီအတွင်းသဘောထားကွဲလဲမှုတွေရှိနေကြတာမှန်ပေမဲ့ရင်ကြားစစ်ရေးညီညွတ်ရေးအသိရှိနေဆဲဖြစ်တယ်လို့ဆိုပါတယ်။ ANP ဟာ NLD အစိုးရနဲ့မပူးပေါင်းဘဲအတိုက်အခံဖြစ်ရပ်တည်သွားမယ်ဆိုတဲ့ကြေညာချက်ထွက်ပြီးနောက်ပိုင်းဖြစ်ပေါ်နေတဲ့ရိုက်ခတ်မှုတွေနဲ့ပတ်သက်ပြီးဒေါက်တာအေးမောင်နဲ့ဦးကျော်စန္ဒာတို့ကဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ဒေါက်တာအေးမောင်ခင်ဗျာမိကျင်တဲ့ကိစ္စကတော့ရခိုင်မျိုးသားပါတီဒွင်းပြဿနာလို့ဆိုရမှာဖြစ်ပါတယ်။ဒီပါတီဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပူးပေါင်းဆောင်ရွက်ရေးတဲ့အတိုက်ခံဖြစ်ရက်တည်မယ်ဆိုတဲ့ကြီးညာချက်ထွက်လာပြီးတဲ့နောက်မှာပါတီပြင်ပလူတွေအားအသင်းမှုဖြစ်တယ်လို့ပါတီတွင်းမှာလည်းပဲသဘောထားကွဲလဲမှုတွေစိုက်ပြီးတွေ့လာရတယ်လို့လူတွေကသုံးသပ်ကြပါတယ်။ဆိုတော့အဓိကလူတွေစိတ်ဝင်စားနေကြတာကတော့အဲ့ဒီပါတီမှာသဘောထားကွဲရင်ပါတီနှစ်ချမ်းကွဲသွားနိုင်ကြလားဆိုတာကိုစိုးရိမ်ကြပါတယ်။ဘာကြောင့်လဲဆိုတော့ RNDP နဲ့ ALD တို့ပူးပေါင်းနိုင်ကြတာဟာဒါပြည်ထောင်စုထဲမှာတိုင်းရင်းသားတွေစီလုံးညီညွတ်မှုကိုပထမဆုံးစံနမူနာအဖြစ်ပြသလိုက်တဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်လူတိုင်းကဒါကိုအားအသင့်နေကြပါတယ်။ဒီမှာပါတီတွင်းမှာသဘောထားကွဲလွဲမှုတွေဖြစ်တဲ့အတွက်ကြောင့်လူတွေစိတ်ထဲမှာနှချမ်းကွဲလေမလားလို့စိုးရိမ်နေတာကိုပြန်လည်ပေါင်းစုညံအောင်လုပ်ဖို့ဘယ်လိုအစီအစဉ်ရှိတယ်လဲဆိုတာစပြောပါခင်ဗျာ
။ကျွန်တော်တို့ပူပေါင်းဖြစ်ကြပါတယ်။အဓိကရခိုင်တွေရဲ့အမျိုးသားအကျိုးစီးပွားကိုအခြေပြုပါတယ်။အဲပူပေါင်းပြီးတဲ့နောက်မှာကိုယ့်ရဲ့အယူဆသူ့ရဲ့အယူဆဆိုရဲတွန်းတွေမရတဲ့လွန်ဆွေးမှုတွေရှိပါတယ်။ဒါတို့လည်းပဲကျွန်တော်တို့အမျိုးသားကြိုးစီပွားဆိုရဲအတိအကျအောက်မှာပူပေါင်းနိုင်ခဲ့ကြပါတယ်။ရွက်ောက်ပွဲမတိုင်ခင်ကာလလေးမှာရခိုင်မျိုးသားပါတီအပြင်ပါတီတစ်ခုကပေါ်ပေါက်လာပါတယ်။ရခိုင်မျိုးပြစ်ပါတီလည်းကျွန်တော်တို့ပြောရမှာဖြစ်ပါတယ်။အဲ့ဒီပါတီရဲ့အဓိကပုဂ္ဂိုလ်အားလုံးက ALD ဖက်ကရခိုင်မျိုးသားပါတီမှာပါတဲ့ပုဂ္ဂိုလ်တွေကဥတီဖြစ်စည်းလာတဲ့အခြေအနေကိုဖြစ်လာခဲ့ပါတယ်။အဲ့ဒီကလာမှာကျွန်တော်ရဲ့စိုးရိမ်တွေမှာပုံမြင်ပါတယ်အထူးသဖြင့်ပုံကိုရတစ်ချက်မျိုးလည်းများပါတယ်ကျွန်တော်ကဥတီတီတိတ်ကြတယ်ဒီပုံမှာရှိရဲ့ဥထောအောင်တွေကိုပုံပြီးတိတ်ပါတယ်ကျွန်တော်တို့ဒီကဒီမှာအကောင်းဆုံးဖြစ်အောင်ကျွန်တော်တို့ဒီကဒီမှာဆောင်ရမ်းပါတယ်ဒီလိုဒီခိုင်လို့သာပါပြီးဒီလူတွေရဲ့ပူးပေါင်းမှုနဲ့အောင်ဝေးရခဲ့ပါတယ်ကျွန်တော်ဒီကျွန်တော်ဒီတိုင်းမှာပဲဓာတိဖြစ်တဲ့ရည်တည်တော်မှာပြိုင်ခွင့်ကျွန်တော်ဆုံးဖြုံးဖြစ်တယ်လို့ပေါ့တိုမှာပြိုင်ခွင့်ဆုံးဖြုံးခဲ့ပါတယ်။နောက်မှကျွန်တော်ရောက်ပြီးမှရွက်ောက်ပွဲအလွန်ကာလမှာကျွန်တော်ရှုံးပြီးမှဒီဟာနည်းနည်းပြည့်ညွှန်းမှုရှိခဲ့တယ်လို့ပဲဒီတိုင်းမျိုးကရည်ပြီးကြာဒီတိုင်းဒီနေဆိုရဖြစ်စီဖို့ဒီ2015အလွန်ကာလမှာလိုအပ်တယ်ဆိုတဲ့ဥပဒေချက်တော့ပါပဲ။2015ဖြစ်စီဖို့ပြင်ပြင်းမပြင်ပြင်းတဲ့မင်းတို့ရဲ့ပါတီပေါ်လစီကိုအကောင့်ဖြစ်ဖို့နိုင်တဲ့အစိုးရအဖွဲ့ဌာနမှာတရားပြန်အုပ်ချုပ်ရေးရန်ရမှာပါမဖြစ်နေသူတွေဥတည်ခြင်းနဲ့ဒီခိုင်မျိုးသားပါတီရဲ့မဟာဂျွာကိုကျွန်တော်စာဖတ်ခဲ့ပါတယ်အဲ့ဒါကြောင့်လည်းအခုကျွန်တော်ရုပ်ောက်ပွဲအလွန်ကာလမှာမြန်မာဒီဖြစ်ချုပ်ဥဆောင်တဲ့အစိုးရမြန်မာဘုတ်ကြီးစီဖြစ်ချုပ်ဆိုမိုးရဲ့ပါလီမန်ဆိုတဲ့ဖြစ်ချင်းဖြစ်တဲ့မှာအဓိကဥတည်ပြီးအပြောင်းလဲဖို့ဥဆောင်နေတဲ့မြန်မာဘုတ်ကြီးစီဖြစ်ချုပ်နဲ့အတူလူရဲ့ထောက်ခံမှုနဲ့အနိုင်ရခဲ့တဲ့ တိုင်းနာပါတီတစ်ခုရဲ့ရည်မှန်းချက်ကိုအကောင့်ထေဖို့ပေးနိုင်တဲ့အနေအထားရှိနေလို့ကျွန်တော်တို့သုံးသပ်ခဲ့ကြလေတယ်အခုအချိန်မှာကျွန်တော်တို့ပြညာချက်ကိုထုတ်ဖို့ဖြစ်လာခဲ့ကြပါတယ်ဘလောက်ဘာကြောင့်ဆိုရင်မြန်မာဒီမိုကရေစီဖွင့်ချုပ်ကကျွန်တော်တို့ရုပ်ောက်ပွဲလွန်ကာလအစည်းအဝေးများစွာကိုလုပ်ပြီးမှကျွန်တော်တို့ဘက်ကလည်းဆွေးနွေးမှုပြဆိုမှုကိုလုပ်ဖို့ရည်မှန်းထားသူတွေပဲမြန်မာဒီမိုကရေစီဖွင့်ချုပ်ကလည်းမအားလက်တာကြောင့်ပဲဖြစ်ပါတယ်ကျွန်တော်တို့ဆိုမှုဟာအရှင်းမပြေဖြစ်တော့လေအဲ့ဒီနောက်မှာမြန်မာဒီမိုကရေစီဖွင့်ချုပ်ရဲ့ရခိုင်ပြည်နယ်တာဝန်ခံရဲ့လှုပ်ရှားမှုဟာတုံးကျင်ရောက်ကိုရောက်ပြီးမှဇန်နဝါရီ15ရက်နေ့ရွှေစည်ရီကျောင်းမှာရခိုင်ပြည်နယ်မှာရှိတဲ့ဒီကနလူမှုကွန်ရက်တွေမြို့မြို့ပါတွေနိုင်ငံရေးပါတီတွေတခြားနိုင်ငံရေးမှာနှက်ဆက်တဲ့ပုဂ္ဂိုလ်တွေကိုဖိတ်ပြီးမှရခိုင်ပြည်နယ်ဆိုရကိုမြန်မာဒီမိုကရေစီဖွင့်ချုပ်ကဦးဆောင်ဖွင့်စည်းမယ်ဆိုတဲ့ဒီမှန်းချက်ရှိသွားခြင်းချင်းကပ်ပြီးတဲ့နောက်မှာမှတည်းလိုအပ်လို့ကျွန်တော်တို့ရခိုင်မျိုးသားပါတီရဲ့ခုနကဥက္ကဋ္ဌအဖွဲ့အတွင်းရင်းမှုကိုဖွင့်ကိုဖိတ်ခေါ်ပြီးမှဒီပြညာချက်ကိုထုတ်ဖို့ဖြစ်လာခဲ့ပါတယ်။ရွှေစည်ရီကျောင်းမှာမြန်မာဒီမိုကရေစီဖွင့်ချုပ်ခေါင်းဆောင်ပြည်내ခေါင်းဆောင်ဖြစ်တဲ့ဦးမြင့်ဘူးစီဝေလက်ကအချိန်မှာကျွန်တော် UPDJC နဲ့နေပြည်တော်မှရှိပါတယ်။ကျွန်တော်၁၉ရက်နေ့ညမှာမှပဲနေပြည်တော်ကနေဖိတ်တူရောက်ပါတယ်။အဲ့ဒီနောက်မှာဥက္ကဋ္ဌအဖွဲ့အတွင်းရင်းမှုဖွင့်တယ်ဒီနေ့ဒီမှာခုလို statement ကိုထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်။
အဲဒီ treasury ရောက်မှခေါ်ယူပြီးတော့တွေ့ဆုံတဲ့အခါမှာ ANP ကခေါင်းဆောင်တွေတာဝန်ရှိသူတွေကိုလုံးဝခေါ်ယူပြီးဆိုရင်မရှိခဲ့ဘူးလားလုံးဝ။အ
ဲဒီကာလတုန်းကကျွန်တော်တို့ဥက္ကဋ္ဌဖွေးမှာဥခိုင်ကြည်စိုးတို့ဒိုရင်းနှုံးစီတို့ဥပိုးမင်းတို့ရှိပါတယ်။ဥပိုးမင်းကတော့ UPDJC ကျွန်တော်တို့ရဲ့ဒီညီချင်းညီမဆန်ကိုကြောက်နေပါတယ်။အဲဥခိုင်ကြည်စိုးစီကတော့ဖုံးဆက်ပါတယ်။ပါတီအနေနဲ့တော့ဖြစ်ပါတယ်သူတို့ဆုံးဖြတ်ချက်ရကဥပဒေတွင်း NLD နဲ့ ANP ဟာတွဲဆုံပြီးမှလာမယ့်အခင်းကျင်းမှာရခိုင်ပြည်နယ်အစိုးရကိုဘလို့ဖြစ်စီမယ်ဒီညီနဲ့ရခိုင်ပြည်နယ်အစိုးရဖူးပြီးတဲ့နောက်မှာပြည်တော်စုအစိုးရကိုဘလို့ပတ်ဖို့ကူညီမယ်ဆိုရဲတွဲဆုံဆွေးနွေးမှုဟာလွတ်ပြပါလျက်နဲ့ရခိုင်ရိုးသားပါတီရဲ့ခုနလိုပြည်နယ်တစ်ခုလုံးမှာအနိုင်ရထားတဲ့အခြေအနေကိုမျက်ကွေပြုပြီးမှလူမှုကွန်ရက်တွေတခြားနော်နိုင်ငံရေးပါတီများနဲ့ဖိတ်ကြားတဲ့အနေအထားဖြစ်တဲ့အခါမှာဖိတ်ကြားသူတွေပဲတက်ရောက်လို့ချင်းရှိမရှိကိုကျွန်တော်တို့ပြန်လာသုံးသပ်ခဲ့ကြပါတယ်ဆိုတဲ့ပုံနဲ့ကျွန်တော်တို့ကိုဖုံးဆက်ပါတယ်ဒီနောက်မှာမတက်တင့်ဘူးဆိုတဲ့ပုံနဲ့ရွှေစည်ဒီကြောင်းဖိတ်ကြားမှုကိုရေးပေးခဲ့ပါတယ
်ဟုတ်ကဲ့
ဒီကလာမှာကျွန်တော်ညီတော်မှာရှိပါတယ
်ဟုတ်ကဲ့ရှင်းပါတယ်ခင်ဗျာနောက်တစ်ခုကအဲ့ဒီရခိုင်မျိုးသားပါတီဘက်ကကြေညာချက်ထုတ်တဲ့ကိစ္စနဲ့ပတ်သက်လို့လည်းတစ်ဖက်ကALD ဘက်ကသူတို့ကိုညှိနှိုင်းတိုင်ပင်ရေးမရှိခဲ့ဘူးလို့ပြောတဲ့ကိစ္စတခုရှိပါတယ်ဒါပါတီရင်းနဲ့ပတ်သက်လာပြီပေါ့လေအဲ့ဒီကိစ္စကဘယ်လိုဖြစ်တယ်လဲဆိုတာနည်းနည်းရှင်းပြပါရခင်ဗျာ
ကျွန်တော်တို့ကညီလာခံပြီးတဲ့နောက်မှာကျွန်တော်ဆိုရင်ဥက္ကဋ္ဌဖြစ်ပါတယ်ဥက္ကဋ္ဌအဖွဲ့အလုံးစုံ၄ယောက်ရှိပါတယ်ဒုတိယဥက္ကဋ္ဌ၃ဦးရှိပါတယ်ကျွန်တော်နေပြည်တော်မှာနေတဲ့ကာလတစ်လျှောက်လုံးမှာဥက္ကဋ္ဌရဲ့တာဝန်ဝတ္တရားအလုံးစုံဒုတိယဥက္ကဋ္ဌအလုံးစုံတာဝန်ပြုကြောင်းပေးရပါတယ်ဒီလိုပဲတူတူတွင်းရင်းမှုကလည်းပဲတွေ့ရင်မနောက်၄ဦးရှိပါတယ်အဲ့ဒီ၄ဦးကိုဒီလိုတွေ့မှုရဲ့တာဝန်ကိုဆွေးပေးရပါတယ်အဲဌာနချုပ်မှာစီမံကုတ်ကိနိုင်အောင်ကျွန်တော်တို့ကလုပ်ငန်းအရလုပ်ပန်ခွင့်ကိုဆွေးအပ်ထားကြရတဲ့အခြေအနေကျွန်တော်ပါတီမှာရှိပါတယ်ဒီကျွန်တော်ရဲ့၁၉ရက်နေ့ကြေညာချက်မတိုင်ခင်လေးမှာကြေညာချက်နှစ်ခုထွက်ပါတယ် statement ကလက်ကျွန်းလူတက်မှုနဲ့ပတ်သက်လို့ကျွန်တော်ရခိုင်မျိုးသားပါတီရဲ့ကြေညာချက်ကိုထုတ်ပြန်ပါတယ်ဥက္ကဋ္ဌဖွေတွေ့ရင်မှုဖွေညှိနှိုင်းပြီးမှထုတ်ပြန်ချက်ကိုထုတ်ပြန်ပါတယ်။အဲဒီလိုပဲကြောက်ဖြူအစည်းအဝေးနဲ့ပတ်သက်လို့ညချက်တခုကိုထုတ်ပြန်ပါတယ်။အဲဒါလည်းပဲဥက္ကဋ္ဌအဖွဲ့တွင်းရင်းမှုဖွင့်တဲ့ညနိုင်ပြီးမှထုတ်ပြန်ပါတယ်။ကျွန်တော်တို့အားလုံးဟာမိပြေတော်မှာပဲရှိပါတယ်။အခု19ရက်နေ့ထုတ်ပြန်ချက်ဟာလေ15ရက်နေ့မှာဥညင်ပူရဲ့ခိုင်ပြည်နယ်ဆိုရဖွဲ့စည်းဖို့အတွက်အပူတပြင်းလူမှုဖွဲ့စည်းများကိုချင်းကပ်လာပြီးတော့နောက်မှမှသာလျှင်ကျွန်တော်ရဲ့ဒါသဘောထားလေးတွေတည်ဆုံဆွေးနွေးပြီးမှအဖြေရှာလို့တဲ့သဘောထားကိုအမျိုးသားဒီမိုကရေစီဖွင့်ချုပ်ရဲ့ထိပ်ပိုင်းတာဝန်ကြီးတဲ့ပုဂ္ဂိုလ်ကိုသိချင်ပြီးမှပြဿနာဆွေးနွေးပြီးအဖြေတစ်ခုရနိုင်အောင်ဆိုတဲ့သဘောနဲ့ထုတ်ပြန်ဖြစ်ခြင်းသာဖြစ်ပါတယ်
။ဟုတ်ကဲ့နောက်တစ်ခုကကျွန်တော်ဒီမှာမေးချင်တာအခုအဲ့ဒီ statement ကြောင့်ကျွန်တော်ပထမဆုံးပြောခဲ့သလိုပဲ ANP ပါတီအတွင်းမှာတကယ်မပြေလည်မှုတွေရှိတယ်လူတွေကပါတီကွဲလည်မလားလို့စိုးရိမ်မှုတွေရှိနေတယ်အဲ့ဒီကိစ္စကိုဘယ်လိုကင်တွယ်ဖြေရှင်းဖို့စီစဉ်ထားပါလဲခင်ဗျာ
။ကျွန်တော် statement ကိုပြန်ကြည့်ရင်19ရက်နေ့မှာထုတ်ပြန်တာပါမချီရနေညတော့ပါပဲဥညာဝင်ထက်ကဒီဗီဒီယိုတစ်ခုလုပ်ပြလို့ကြားပါတယ်မြန်မာဒီမိုကရေစီဖွင့်ချုပ်ရဲ့ဒီလာမယ့်အခင်းကျင်းတဲ့ပတ်သက်လို့ကဏ္ဍအားလုံးကတူတူတက်တက်ညံ့ပဲ ရှိပါတယ်ကျွန်တော်တို့သူတို့ရဲ့တွင်းစီကိုမသိရှိပါဘူးကျွန်တော်တို့ဥမီဘူးရဲ့15ရက်နေ့ချင်းကမှုနောက်မှမှတာလည်းမြန်မာဒီမိုကရေစီဖွဲ့ချုပ်ရဲ့ကောင်းဆောင်အတော်စန်းစုကြည်သိရှိအောင်ကျွန်တော်ရဲ့ပူပေါင်းဆောင်ရွက်လုပ်မှုကိုကျွန်တော်တို့ကြက်တဲ့အနေနဲ့ဒီပြည်ညာချက်ကိုထုတ်ပြန်အောင်ဖြစ်ပါတယ်အကြွေးတောင်ကိုခုနောက်ပိုင်းမှာတော်စန်းစုကြည်တည်ယူရဲကျွန်တော်တို့ဝန်တာပါတယ်ဒီခိုင်မျိုးသားပါတီနည်းနည်းလေးအကုန်ယူစွာဖြင့်ကျွန်တော်တို့လက်ကမ်းကြရမှာဖြစ်ပါတယ်သို့တော်ဝေးတောင်ပြည်တော်မြန်မာဒီမိုကရေစီဖွဲ့ချုပ်ပြည်တော်ကျွန်တော်တို့ရခိုင်ရိုးသားပါတီဆိုရက်မွန်တာပါတီသေးတို့လေးပဲရခိုင်လူစုထောက်ခံမှုအများဆုံးရတဲ့ပါတီတစ်ခုကိုဆက်ဆံမှုပါတီတစ်ခုနဲ့တစ်ခုရဲ့လိမ့်နာကျင့်ကြံတဲ့အန်တစ်ကိုနော်ဒါလေးတွေကိုကျွန်တော်တို့အလေးနဲ့ထားကြည့်နေတဲ့ပုံပါပါတီကြီးချင်းပါတီသေးချင်းတဲ့ down to ဆက်ဆံနေဆိုရက်အစဉ်လာလေးတစ်ခုကျွန်တော်သိချင်ပါတယ်ဝေဆောင်ဖက်ကလေးပါတီဌာနချုပ်ကိုတောင်းမကြသေးဘူးဒီလိုပဲမြန်မာဒီမိုကရေစီဖွဲ့ချုပ်ကလေးဒီခိုင်မျိုးသားပါတီရဲ့ CEC တူကိုเนาะမျိုးသားလက်တူရဲ့ဒုတိယအကူအထားဖြစ်တင်မြောက်လိုတယ်ဆိုရက်ဥတီချက်နဲ့ကျွန်တော်ကိုချင်ကမှုရှိတဲ့အခါမှာဒီခင်းချင်းလေးကလူလူကြတဲ့မှာမေးစရာများစရာလေးဖြစ်လာပါတယ်တွတ်တော့ကျွန်တော်ရဲ့19ရက်နဲ့ပြညာချက်ပြီးတဲ့နောက်မှာဒီခင်းချင်းဖြစ်တယ်ဆိုတဲ့သဘောကြောင့်ကျွန်တော်ဒီခင်းချင်းဖြစ်လာနေဆိုတာကြိုမသိခဲ့ပါဘူးအဲ့တော့ကျွန်တော်တို့ညှိနှိုင်းပြီးမှအကောင်းဆုံးဖြေရှင်းနိုင်တယ်။ညအမျိုးသားပြည်နယ်ရင်ကြားစီရင်ဒီခိုင်မျိုးသားပါတီနဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥပပေါင်းမှဖက်ဒရယ်ပြည်ထောင်စုကိုဘယ်လိုတည်ဆောက်သွားမလဲဆိုတဲ့ဥတီချက်ဥတီခိုင်ခိုင်မာမာရှိပါတယ်။ဒီလိုပဲဒီခိုင်ပြည်နယ်ဒီနေ့အေးချမ်းမှုပဲဒီခိုင်ပြည်နယ်အစိုးရကိုပူးပေါင်းဖွဲ့စည်းရေးဒီလိုပဲပြည်ထောင်စုအစိုးရမှပူးပေါင်းပါဝင်ရေးဆိုတဲ့ကဏ္ဍဟာဥတီခိုင်ခိုင်မာမာရှိနေသေးဖြစ်တယ်ဆိုတာကိုကျွန်တော်သဘောပေါက်ပါတယ်။ဒီလိုပဲဒီခိုင်မျိုးသားပါတီမပြိုကျိုးသေးပါဘူး။ဘက်ပေါင်းစုံကိုလွန်ဆွေးနေတာပဲရှိပါတယ်။အမျိုးသားအကျိုးစီးပွားဆိုတဲ့ဥတီချက်နဲ့ဖွဲ့စည်းထားတဲ့ရခိုင်မျိုးသားပါတီဒီရခိုင်လူစုအတွက်ဘလောက်အကျိုးရှိတယ်လဲ။ရခိုင်တို့ရဲ့အနာဂတ်အကျိုးစီးပွားကိုဘလောက်ကာကွယ်နိုင်တယ်လဲဆိုတဲ့ကျွန်တော်ရဲ့အမိငယ်လုံခြုံမှုနဲ့အမိငယ်ရဲ့ပေးထားတဲ့ကျွန်တော်ရဲ့သင်ခန်းစာပုံမှာကျွန်တော်ပြန်လာပုံတက်ပြီးမှရင်ကြားရှိဖို့ညီညွတ်ဖို့ကျွန်တော်အားလုံးဆန္ဒရှိတဲ့ရှိရတဲ့ဆိုတာကိုနိုင်ငံရေးတစ်ခါတမန်ရှိကြတဲ့ပုဂ္ဂိုလ်တိုင်းရင်ထဲမှာရှိရင်ကျွန်တော်ရအနာဂတ်ဟာလက်တကားမှာပဲရှိပါတယ
်မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာပါခုတော့မြန်မာတခွင့်အစည်းအဝေးကိုတင်ပြပေးမှာဖြစ်ပါတယ်ဒီတစ်ပတ်မြန်မာတခွင့်အစည်းအဝေးမှာတော့အခုနောက်ပိုင်းမှာလူငယ်တွေကြားရေပန်းစားလာတဲ့တက်တူးခေါ်ဆင်းမင်ကြောင့်နှုပညာအကြောင်းကိုကိုထက်အောင်ကစူးစီးတင်ပြထားပါတယ်ရှင်
တက်တူးလို့ခေါ်တဲ့ခနာကူပေါ်မှာစင်းမီရေဆုပ်ထုတ်ပြီးပုံဖော်တဲ့နုပညာကိုအခုနောက်ပိုင်းမြန်မာလူထုကြားမှာတော်လေးရေပန်းဆလာခဲ့ပါတယ်။ဒါပေမဲ့မြန်မာလူငယ်တွေစင်းမီရေဆုပ်ထုတ်ပြီးတော့စင်းမီကြောင်ထုတ်ရတာဟာခစ်ပေါ်တက်တူးဒီဇိုင်းတွေဖြစ်ပြီးတော့မြန်မာရင်ကျေးမှုနဲ့သက်ဆိုင်တဲ့ရုပ်တွေကိုတော့သူတို့ကမေ့လျော်လာနေကြပါတယ်
။ရှေးခေတ်ရှေးခါကတော့တက်တူးထုတ်တဲ့အခါမှာနှက်ခက်နဲ့သက်ဆိုင်တဲ့ရုပ်တွေကိုထုတ်တတ်ကြပေမလို့အခုနောက်ပိုင်းလူငယ်တွေကြားမှာခံစားမှုရတာကိုဦးစားပေးမှုတွေများလာတယ်လို့တက်တူးကိုချစ်မြတ်လို့တဲ့အမျိုးသမီးတဦးကဆိုပါတယ်။
ဘဘကိကကြတော့သူတို့ကလူတယောက်မှာတက်တူးထိုးမယ်ဆိုလို့ရှင်သူတို့ကဒီနက်ခတ်ကိုတွက်ပြီးထိုးတာဒီတိုင်းမထိုးဘူးနက်ခတ်ကိုတွက်တယ်ဒီလူကိုသူတို့ကမွေးတက်ကလေးကိုယူနက်ခတ်တွေပါတွက်ပြီးတော့အဲ့လိုထိုးတာဒီဘက်ကကြတော့အမတို့ကဟိုခုနကလိုပေါ့ခံစားမှုပေါ့ကိုဘာလုပ်ကျင်လဲဘာလေးထိုးကျင်ဆိုထိုးလိုက်တာတိတ်နက်ခတ်မတော်ဘူးအဲ့ဒီမှာကြတော့ဘာပြဿနာတစ်ခုရှိလဲဆိုတော့ဒီဘက်ကလူကြီးလူငယ်တွေကတော့အယုံကြည်မရှိဘူးဟိုဘက်ကလူကြီးတွေကြတော့အယုံကြည်တစ်ခုရှိတယ်ဘာလဲဆိုတော့သူတို့ကမကောင်းတဲ့အယုတ်တွေပါတယ်ကိုသူတို့ကမကောင်းတဲ့နက်ခတ်မှာထိုးလို့ရှင်အဲ့ဒီကောင်ကအသက်ဝင်တယ်လို့ယုံတယ်အဲ့တော့အဲ့လိုမဖြစ်အောင်လို့ရှေးခေတ်ကလူကြီးတွေကဒီနက်ခတ်နဲ့တွေ့ပြီးတော့မှထိုးကြတာဒီဘက်ခေတ်ကတော့အမတို့ကတော့ဟိုယုံလဲအယုံကြည်မရှိကြတော့နောက်သိပ်ပန်နေပါရီနဲ့ဖြစ်လာတဲ့အခါကျတော့ဟိုအမတို့ကလည်းအဲ့လိုလက်တော့မခံပါဘူးယုံတော့မယုံကြည်မရှိဘူးပေါ့နော်သို့တော်လည်းဟိုရှေးကရှေးထုံးကိုတော့မတို့ပယ်လို့မရဘူ
းခနာကိုရီပေါ်မှာရုပ်ရွေးဆဲကြတဲ့ဒီအမှုပညာကိုရှစ်ပမာမင်းနေလက်ထက်ကထိုးကွင်းနဲ့မြင့်ချောင်းဆိုပြီးနှမျိုးခွဲကြတတ်ပါတယ်အလှပသဘောနဲ့တကူလုံးထိုးတတ်ကြတဲ့ကြောင်တက်ကြောင်စင်ကြောင်ဖီလာရုပ်တွေကိုမင်းစည်းနဲ့ထိုးတတ်တာကြောင့်မင်းချောင်းဆိုတဲ့ဝါဟာရဖြစ်ပေါ်လာတယ်လို့သူတိတိတိချိုကခံမှန်ကြပါတယ်ထိုးကွန်းဆိုတာကတော့အကွန်းအကွန်းနဲ့အဝိုင်းပုံစံတွေထဲမှာအယုတ်မျိုးစုံကိုမင်းစည်းနဲ့ထိုးတတ်တာကြောင့်ခေါ်တာပါအများစုထိုးတတ်ကြတာကတော့ဘလူးယုတ်မျိုးစုံတွေဖြစ်ပြီးတော့ရှေးခေတ်ထိုးကွန်းတွေကအရွယ်ပိုကြီးတက်ပါတယ်ရှေးခေတ်ကတော့အဆောင်သဘောအနေနဲ့စင်းမင်းချောင်းထိုးတတ်ကြပေမဲ့လည်းနောက်ပိုင်းမှာတော့အလှအပသဘောဘက်ဦးတည်လာတယ်လို့ပြောဆိုကြတဲ့သူတွေလည်းရှိပါတယ်အခုခေတ်လူငယ်တွေအများစုကတော့ခီးရီစီကြောင့်အရာတက်တူးထိုးလာကြတယ်လို့လွန်ခဲ့တဲ့9နှစ်ခရဲကတက်တူးဆရာအဖြစ်ရက်တည်လာတဲ့ဦးတူပီကပြောပါတယ
်အများစုကတော့အဲ့လိုခီးရီစီကြောင့်နေများနေပြသူများထိုးလို့လိုက်ထိုးတဲ့ပုံတွေဖြစ်နေဟုတ်ခန်းစားချက်ကနေတယ်ပေါ့နော်ချိုးခန်းစားချက်တွေနဲ့ထိုးတာပို့ပြီးတော့ဖြေကောင်းတာပေါ့ကွယ်ဘယ်လိုပြောမလဲဆိုကျွန်တော်နိုင်ငံသားမှဆိုရင်တို့မှခီးရီစီကြောင့်နေထိုးတာတခုမှမရှိဘူး သူခံစားချက်နဲ့သူတို့ရဲ့အဓိပ္ပာယ်ရှိတဲ့ပုံလေးတွေပေါ့နော်အဲ့လိုမျိုးထိုးကြမယ်ဒီမှာကျတော့ကျွန်တော်ကဟိုဘလူးဟောမဲဆိုတော့အမြင်ရလေးနည်းနည်းကျင်းသေးရဟိုသူ့မှာခံစားချက်တွေပါရဲ့တိတ်အဲ့လိုမျိုးမရှိဘူးအဲ့ဒါတွေကျွန်တော်ကပေါ်ထုတ်တာပေါ့နော်အဲ့လိုမျိုးလေးပေါ့ဟုတ်ကဲ့
မြန်မာနိုင်ငံမှာထိုးကွင်းမင်ကြောင့်ခေတ်ကောင်းခဲ့တဲ့တခေတ်ခါကယောက်ျားလေးတွေသာမကအမျိုးသမီးတွေကပါထိုးကွင်းထိုးတဲ့ကြပါတယ်ဒါပေမဲ့လည်း20ရာစုလောက်ကလေးကတက်တူးရင်ကျေးမှုတွေတဖြည်းဖြည်းမိမ့်လာပြီးအခုလိုတက်တူးအမှုပညာပြန်လဲရေပန်းစားလာတာ10နှစ်ဝန်းကျင်ပဲရှိပါသေးတယ်။ဒါကြောင့်လည်းမြန်မာလူမှုအတိုင်းအဝိုင်းမှာယောက်ျားလေးတွေတက်တူးထိုးတာကိုဘာမှမပြောတာပေမဲ့အမျိုးသမီးတွေတက်တူးထိုးရင်တော့မနှိမ့်မြို့တဲ့သူတွေလည်းရှိပါတယ်။ဒါနဲ့ပတ်သက်လို့တက်တူးအမှုပညာကိုဝါသနာပါတဲ့အမျိုးသမီးတွေရဲ့အမြင်ကဒီလိုပါ
။တကယ်တမ်းတက်တူးကိုဝါသနာပါလို့ထိုးတဲ့မိန်းကလေးတွေကြတော့ဝါသနာပါလို့ထိုးတာပဲရှိတာလူသားတွေမှာသူတို့ပြမနေကြဘူးပြနေကြအကြောင်းလည်းမရှိဘူးဆိုလိုတာမောင်လေးအခုအမတို့ဝါသနာပါလို့လုပ်လိုက်တဲ့အလုပ်တစ်ခုကသူများရဲ့တိဖို့မလို့အမစိတ်ထဲကြည်နေမှုရရင်ဒါအမရဲ့ပီတိပဲအခုအမဆိုလည်းထိုးထားတာပဲဒါပေမဲ့အမဆိုလူသားတွေမှာမပြမနေဘူးတချို့ဆိုလည်းမသိဘူးရှိလားမရှိလားမသိဘူးဒါပေမဲ့အမခုနကပြောချင်တဲ့ point အဲ့မှာရောက်လာဒီလိုလူသားမျိုးတွေအောင်မြင်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေထဲမှာအနုပညာရှင်တွေထဲမှာအများကြီးရှိတယ်။လူတွေကမသိကြတာပဲရှိတာ
။အဲလူပြတဲ့ဝါပြောတာတတူးထူးတဲ့ကောင်မလေးဆိုလို့ရှိရင်တိတ်ပြီးတော့ဟိုပတ်ဝန်းကျင်ကလည်းအပြင်ဖြစ်နေတော့တိတ်အဆင်မပြေဘူးလေ။လမ်းနေပါရေးသွားတာဆိုင်။အော်ဒါပေမဲ့ကိုကကျတော့အဲ့လိုမျိုးပုံထိုးလိုက်ပြီးတော့ကိုစိတ်ထဲကစစ်စာရေးတာပြပြပြသွားရင်ပြီးရပဲအဲ့လိုမျိုးဆိုပြီးတော့ထိုးလိုက်တာ
။တတူးနုပညာကိုလူငယ်တွေကြားမှာဘလောက်ပဲရေပန်းဆလာခဲ့ဆလာခဲ့ရင်ကျေးမှုရှုထောင့်ကနေကြည့်ပြီးဒီဖန်တီးမှုကိုခက်ခတိတိညှင်းပတ်တတ်တဲ့လူတွေလည်းမြန်မာလူမှုအတိုင်းအဝိုင်းမှာရှိနေစေပါကိုယ့်ရဲ့စိတ်ခံစားချက်ကိုအနုပညာနဲ့ပုံဖော်ပြီးခန္ဓာကိုယ်ရေပေါ်မှာရုပ်တင်တတ်ကြတဲ့တတူးဝါသနာရှင်တွေကိုစားဥတုပြီးပြန်လဲခြေပါလိုက်တာက
ယူသွမှုပေါ့ဗျလူတော့ရဲ့ယူသွမှုပေါ့ဖက်ပေါ့ပေါ့သူတို့ကဒီတတူးကိုချစ်တယ်တတူးကိုမျက်နှာတွေ့လူတော့ကဟိုကိုယ့်မှာခိတ်စိတ်ခံစားချက်ပြင်းလာရဲ့ခံစားမှုအလျောက်တတူးပုံလေးတပုံတော့တင်ပြစီအရန်ပျော်ရွှင်နေပျော်ရွှင်နေလောက်တင်ပြအဲ့လိုလေးနေပေါ့နော်စိတ်ခံစားမှုနေပေါ့တင်ရတော့ကြတော့သူနာမန်းလည်းသိတယ်ဟိုဟိုကဘယ်လိုပြောမလဲဆိုတော့ဒီဖြတ်လို့မရမှန်းလည်းဖြတ်ခက်လို့ခံမှန်းလည်းသိရပေါ့ဒါပေမဲ့ကြိုက်တော့တင်ပြတာပေါ့ဗျအ
ိမ်နောက်မှုဖျားတဲ့စေမင်းရေစုပ်ထိုးဒီသုံးမျိုးချက်မပိုင်ရင်နောက်ပြန်ရန်ခက်တဲ့အမျိုးဆိုပြီးရှေးဆူရရှိတယ်လို့ပါပဲအရင်တုန်းကတော့စေမင်းကြောင့်ထုတ်ပြီးရတော်လေးပြန်ရန်ဖျက်ရခက်ပါတယ်အခုခေတ်အခုခါမှာတော့ဖျက်လို့ရတဲ့နီလန်းတွေရှိနေပေမဲ့လည်းခိရစီကြောင်အရတတူးထူတာကိုတော့တတူးစရာတွေကမဖြစ်စေလိုပါဘူးတဲ့ဒါအပြင်လူငယ်တွေကြမှာရေပန်းစားနေတဲ့ခေတ်ပေါ်အယုတ်တွေထက်မြမရှိဟောင်းရုပ်ပုံတွေကိုလည်းဦးစားပေးထိုးတင်တယ်လို့ဥတုပီကဖွင့်ဟပါတယ်ဒီပွဲမှာတတူးစရာ30ကမြမယဉ်ကျေးမှုနဲ့သက်ဆိုင်တဲ့ရုပ်တွေကိုရေးထိုးပြီးပြိုင်ပွဲဝင်ခဲ့ကြသလိုနောက်ထပ်လည်းဒီလိုပွဲတွေဆက်လုပ်သွားမယ်လို့ဥတုပီကပြောပါတယ်
မြန်မာတခွင့်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ဆက်လက်ပြီးတစ်ပတ်အတွင်းအားကစားသတင်းကိုတင်ပြပေးမှာပါဒီတစ်ပတ်အားကစားသတင်းမှာတော့ Manchester City အသင်းကလက်ရှိ Bayern Munich နီးပြ Guardiola ကိုလာမဲ့ဘောလုံးရသည့်အတွက်ခေါ်ယူလိုက်တာ Barcelona တိုက်စစ်မှုနေမားကဘယ်နီးပြနဲ့အလုပ်တွဲလုပ်ချင်းတယ်ဆိုတာနဲ့ John Terry နဲ့အနာကပါဝင် Afghan က Messi ပြိသက်လင်းနဲ့ Messi တို့တွေ့ဖို့ပြင်နေတယ်ဆိုတဲ့အကြောင်းတွေကိုဒီတစ်ပတ်မှာကိုရင်နိုင်ကတင်ပြထားပါတယ်ရှင်
ဘန်မြူနစ်နီးပြပက်ဂေါ်ဒီယိုလာကိုမန်ချက်စတာစီးတီးအသင်းကရှည်လာမဲ့ဘောလုံးရသည့်အတွက်ခေါ်လိုက်ပါပြီ။ဇူလိုင်လကစပြီးတော့ဂေါ်ဒီယိုလာဟာမန်စီးတီးနဲ့၃နှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့မန်စီးတီးအသင်းကတန်လာနေကအတည်ပြုပါတယ်။အသင်းရဲ့ကြေညာချက်မှာတော့လာမဲ့ဘောလုံးရသည့်ကစပြီးတော့ဂေါ်ဒီယိုလာနီးပြဖြစ်လာဖို့အတွက်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာစာချုပ်ကိစ္စဆွေးနွေးပြီးတော့အပိသက်ချုပ်ဆိုနိုင်ခဲ့တယ်ဆိုတာကိုအသင်းအနေနဲ့အတည်ပြုနိုင်ပါပြီ။စာချုပ်က၃နှစ်စာချုပ်ဖြစ်ပါတယ်။နီးပြပယ်လဂရီနီနဲ့ကစားသမားတွေကိုလေးစားတဲ့အနေနဲ့ရောအသင်းအနေနဲ့တခြားမလို့လားအပ်တဲ့ကမန်ဂျာတွေကိုဖယ်ရှားနိုင်မှုအတွက်အခုလိုတည်ဝင်ထုတ်ပြန်လိုက်တာဖြစ်တယ်လို့အဲ့ဒီကြေညာချက်မှာပြောထားပါတယ်မန်စီးတီးနီးပြပယ်လဂရီနီကလည်းအသင်းရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့သူအသင်းသားတွေကိုအတည်ပြုလိုက်ပြီးဖြစ်တယ်လို့ပြောပါတယ
် So why finish here in the original date
မန်စီးတီးနဲ့စာချုပ်ကဇွန်လ30ရက်နေ့မှာကုန်မှာပါထင်ကြီးပေးပြောနေကြတာတွေလည်းအများကြီးပါဒါပေမဲ့ကျွန်တော်ကိုအသိမပြေပဲကျွန်တော်မသိပဲမလုပ်ပါဘူးခမန်းပြောဆိုနေကြတာတွေလည်းစိတ်မကောင်းဘူးလို့ထင်ပါတယ်ဒါကြောင့်ကျွန်တော်အသင်းသားတွေနဲ့မီဒီယာတွေကိုပြောလိုက်ကြပါ
ဘာစလိုနာနဲ့ဒူဖလားဆလီလုံးရခဲ့တဲ့ဂေါ်ဒီယိုလာဟာဘိုင်မြူနစ်အသင်းနဲ့လည်းဂျာမန်မပေးချန်ပီယံတစ်ကြိမ်ဖြစ်ထားပြီးတော့မန်ယူနဲ့ရှယ်ဆီအသင်းတွေကလည်းခေါ်ယူဖို့သတင်းတွေထွက်နေကြတာဖြစ်ပါတယ်။ဗြိတိန်သတင်းမီဒီယာတွေမှာတော့မန်စီးတီးအသင်းကဂေါ်ဒီယိုလာကိုလစာဖြစ်တစ်နှစ်ကိုပေါင်15တန်းကနေ21တန်းကြားပေးရပြီးတော့လာမယ့်နှစ်မှာဘောလုံးသမားခေါ်ယူဖို့အတွက် ပေါင်သန်း153ခွင့်ပေးမယ်လို့လည်းဆိုနေကြပါတယ်ဗျာ။ဂော်ဒီယိုလောကမန်စီးတီးနဲ့စာချုပ်ထုတ်လိုက်တဲ့အချိန်မှာပဲဘတ်စလိုနာအသင်းကဘရာဇီးလ်တိုက်စစ်မှုနေမှာကလည်းသူ့အနေနဲ့နီးပြဂွာဒီယိုလာလက်အောက်မှာကစားကျင်တယ်လို့ပြောလိုက်ပါတယ်။အခုချိန်မှာဘတ်စလိုနာအသင်းမှာကစားတာအဆင်ပြေပေမဲ့အချိန်ချင်းမှာအမေရိကန်နဲ့ဘရာဇီးလ်မှာလည်းကစားကျင်တယ်လို့ပြောလိုက်ပြီးတော့အကြိုက်ဆုံးနီးပြရှိသလားဆိုတဲ့အပေါ်မှာတော့သူကအခုလိုပြောပါတယ်။
Is it she is she Guardiola?
တယောက်ရှိပါတယ်အဲ့ဒါကတော့ Guardiola ပါသူ့ကိုကျွန်တော်ရှမ်းသဘောကျပြီးသူနဲ့အတူကစားချင်ပါတယ
်နေမကအဲ့လိုပြောလိုက်တဲ့အတွက်သူဟာ Man City ကိုရောက်လာနိုင်တယ်ဆိုပြီးခံမှန်းချက်တွေလည်းထွက်လာနေပါတယ်ဒါပြင် Brazil အနေနဲ့လာမဲ့ Rio Olympic ပြိုင်ပွဲကိုအအောင်မြင်မြင်ကျင်းပပြီးတော့ Brazil အသင်းတစ်ခါမှမရဘူးသေးတဲ့ Olympic ဘောလုံးရွှေစိတ်ကိုရမယ်လို့ခံမှန်းလိုက်သလို2018ကမ္ဘာဖလားမှာလည်းသူ့အသင်း Brazil ဘိုးဆွဲမယ်လို့ပြောလိုက်ပါတယ်ဗျာပရီးမီယာလိဂ်ဘက်ကနောက်ထပ်သတင်းတစ်ခုမှာတော့ချဲလ်ဆီအသင်းခေါင်းဆောင်ဂျွန်တယ်ရီဟာအခုနှစ်ဘောလုံးရာသီအကုန်မှာချဲလ်ဆီအသင်းကနေထွက်တော့မှာဖြစ်ပါတယ်။သူအနေနဲ့ချဲလ်ဆီအသင်းကနေဘောလုံးသမားဘဝကိုအနားယူမှာမဟုတ်ကြောင်းအာဆနယ်နဲ့ပွဲမတိုင်ခင်ကတည်းကစာချုပ်မတိုးဘူးဆိုတာကိုသိနေပြီးတော့အခုချိန်ကြီးလဲချဲလ်ဆီဘက်ကကမ်းလှမ်းထားတာမရှိဘူးလို့ဗြိတိန်မီဒီယာတွေကဖော်ပြနေကြပါတယ်အသက်35နှစ်ရှိပြီဖြစ်တဲ့တယ်ရီဟာချဲလ်ဆီနဲ့တူပွဲ900လောက်ကစားထားပြီးတော့ပရီးမီယာလိဂ်ဖလား၄ကြိမ်ချန်ပီယံလိဂ်၃ကြိမ် FA ဖလား၅ကြိမ်လိဂ်ဖလား၃ကြိမ်အပါအဝင်ယူရိုပါလိဂ်ဖလားကိုလည်း၃ကြိမ်ရထားပါတယ်ခင်ဗျာကမ္ဘာကျော်ဘောလုံးသမားမက်ဆီရဲ့အင်ဂျီကိုမဝယ်နိုင်လို့ကြွကြိမ်မှာမက်ဆီနာမည်ရေးပြီးတော့ဝှက်ခဲ့တာကြောင့်အင်တာနက်မှာနာမည်ကြီးသွားတဲ့အာဖဂန်နစ္စတန်က၅နှစ်အရွယ်ကလေးငယ်လေးမတားဆအမာဒီနဲ့မက်ဆီတွေ့ဆုံနိုင်ဖို့ကြိုးစားနေကြပါတယ်။သူဟာမက်ဆီကိုကြိုက်လွန်းလို့မက်ဆီအင်ဂျီဝယ်ဖို့ငိုပြီးပူဇော်တဲ့အတွက်သူ့ကိုယ်ကနောက်ဆုံးမှာအာဂျင်တီးနားအင်ဂျီအယောင်အဖြူနဲ့အပြာကြားကြွကြိမ်မှာမက်ဆီနာမည်ရေးပြီးတော့အင်ဂျီလှုပ်ပေးခဲ့တာဖြစ်ပါတယ်။အဒီကျွကျွအင်ဂျီနဲ့ပုံတွေဗီဒီယိုတွေလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်မှာတော့အောက်ခံဘောလုံးဖွဲ့ချုပ်တာဝန်ရှိသူတွေကလည်းသူနဲ့မက်ဆီကိုတွေ့ပေးနိုင်ဖို့အတွက်စီစဉ်နေကြပါတယ်မက်ဆီကဒီကြောင်းကိုသိပြီးဒီကလေးအတွက်တခုခုလှုပ်ပေးခြင်းတယ်လို့ပြောခဲ့တဲ့အကြောင်းမက်ဆီရဲ့ဖခင်ကပြောပါတယ်မက်ဆီအနေနဲ့အာဖဂန်နစ္စတန်ကိုလာနိုင်မလားဒါမှမဟုတ်စပိန်ကိုပဲသွားမလားဆိုတာကတော့ညှိနှိုင်းနေသေးဖြစ်တယ်လို့ဆိုပါတယ်မက်ဆီအနေနဲ့အာဖဂန်ကိုမလာနိုင်ဘူးဆိုရင်တော့သူ့ကိုဘာစလိုနာကိုပို့ဖို့လှုပ်သွားမယ်လို့အာဖဂန်ဘောလုံးဖွဲ့ချုပ်တာဝန်ရှိသူတွေကပြောပါတယ်ဗျာ
တပတ်အတွင်းအားကစားသတင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ကညင်ညာပေးမှာဖြစ်ပါတယ
်မြောက်ကိုရီးယားအနေနဲ့အာကာသရဲ့တာဝန်ပြစ်ဒုံးရီစဉ်ပြစ်လို့ဖို့စီစဉ်ထားတာကိုပဲဖြစ်ရေးအမေရိကန်ပြည်ထောင်စုနဲ့အတူဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒီကနေ့တောင်းဆိုလိုက်ပါတယ်ဒီဒုံးရင်ပြစ်လွတ်မဲ့အစီအစဉ်ဟာတာဝန်ပြစ်ဒုံးကြီးတွေနဲ့နျူကလ িয়ার လက်နက်တွေစမ်းသပ်တာမလုပ်ဘူးမြောက်ကိုရီးယားပေါ်ပြစ်ပင်ကန့်သက်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုချိုးဖောက်ရကြမယ်ဆိုပြီးပြောနေကြတာပါကမ္ဘာမြေစူးစမ်းလေ့လာရေးဂျိုဒူးလို့ဆိုတာကိုဖေဖော်ဝါရီလ10ရက်နေ့25ရက်အတွင်းပြစ်လွတ်မယ်လို့စီစဉ်ထားတယ်ဆိုတာကုလသမဂ္ဂအေဂျင်စီတွေကိုမြောက်ကိုရီးယားကအင်္ဂါနေ့နောက်ပိုင်းမှာအကြောင်းကြားအသိပေးခဲ့တာပါအမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းတက်ဆက်စ်ပြည်နယ်ကနေတကူမှာလိန်ဆက်ဆန္ဒကနေကူးစက်တယ်လို့ယူဆရတဲ့ပထမဆုံးဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုတခုတွေ့ရှိရတဲ့အကြောင်းအင်္ဂါနေ့ကသတင်းထုတ်ပြန်ပါတယ်။ဇီကာဗိုင်းရပ်စ်ဖြစ်ပွားနေတဲ့နိုင်ငံတစ်ခုကနေပြန်လာတဲ့ဖျားနာနေတဲ့လူတူနဲ့လိန်ဆက်ဆန္ဒပြီးတဲ့နောက်ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတာဖြစ်တယ်လို့ဒါလက်စ်ခိုင်တာဝန်ရှိသူတွေကပြောပါတယ်။ကူးစက်ခံထားရတဲ့ပုဂ္ဂိုလ်ဟာလက်တလောမကြသေးခင်တုန်းကပဲဗင်နီဇွဲလားနိုင်ငံကိုခရီးသွားခဲ့တဲ့လူဖြစ်တယ်လို့လည်းဒါလက်စ်ခိုင်ကနောက်ပိုင်းမှာ Twitter မှာရေးသားဖော်ပြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီကိုစားပြုသမ္မတလောင်းကိုရွေးချယ်တဲ့ပါတီတွင်အကျိုးရွေးချယ်ပွဲနောက်တစ်ခုကတော့ဖေဖော်ဝါရီလ9ရက်အင်္ဂါနေ့ကျရင်နယူးဟမ်ရှယ်ပြည်နယ်မှာကျင်းပပါမယ်။အဲ့ဒီအကျိုးရွေးချယ်ပွဲမတိုင်ခင်မှာပါတီကြီးနှစ်ခုကကိုယ်စားလှယ်လောင်းတွေစကားဆက်ထုတ်ပွဲအသီးသီးလုပ်ကြအောင်ပါပါ။ဒီမိုကရက်ပါတီဘက်ကနိုင်ငံဆိုင်ဝန်ကြီးအောင်ဟီလာရီကလင်တန်နဲ့အထက်လူထောက်မဲ့ဘာနီဆန်ဒါစ်တို့ဟာဒီကနေ့ညလုံးမဲ့တောင်းဟောင်းမီးမြန်းဆွေးနွေးပွဲမှာပါဝင်ကြပါမယ်။အဲ့ဒီနောက်ကြာသပတေးနေ့ကျရင်လည်းစကားဆက်ထုတ်ပွဲတစ်ခုလုပ်ပါမယ်။ပါကစ္စတန်နိုင်ငံမှာပြီးခဲ့တဲ့လကတက္ကသိုလ်တခုကိုဝင်ရောက်တက်ခတ်ခဲ့တဲ့ဖြစ်ရပ်ကိုအဓိကစီစဉ်ပေးသူလို့တင်ပြရှိသူတူကိုပါကစ္စတန်အနာဘိုင်တွေကဖမ်းဆီးလိုက်ပါတယ်ခင်ဗျာ
။တည်င်းအချင်းချက်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမူကမှတင်ပြထိုက်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလီဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လှိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ဒါရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.